Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းခါသမယရွှင်လန်းချမ်းမြေကြပါစေရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ်အောက်တိုဘာလ10ရက်စနေနေ့နနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါကျမနနာချမ်းမသတင်းတွေကိုကိုစုံဝင်လိုက်နဲ့တူညညာပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဘိန်းဆိုင်ပြုံမှုရောကြသွားတယ်လို့မြန်မာကိုယ်စားလှယ်ဖွဲ့ကကုလသမဂ္ဂအထွေထွေညီလာခံမှာကြားသာပတင်းတွေကပြောဆိုလိုက်ပါတယ်ဆီးရီးယားသဘုံတွေကိုတင်တန်းနဲ့လက်နက်အကူအညီပေးနေတဲ့ပန်ဒဂွန်အစီအစဉ်ကိုသမ္မတအိုဘားမားကဆိုင်းငံ့လိုက်ပါတယ်ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာအခြေအနေတွေကိုအခုမနေ့ပြောပြသွားမှာဖြစ်ပါတယ်ရှင
်ကောင်းပါပြီရှင်မွန်ပြည်နယ်မှာတော့ NLD ပါတီရဲ့မဲဆွယ်စည်းရုံးရေးအခြေအနေတွေဘယ်လိုရှိနေပါသလဲ
ကျွန်တော်တို့အဖွဲ့အစည်းမှာတော့ဒီလိုကျွန်တော်အိုးအောင်တော်ကြီးဒီလိုတစ်ခဲနဲ့ပြတ်ပြပြီးတော့မင်းအောင်မြောင်ဖြစ်မယ်ဆိုပြီ
းမိုးနဲ့ကရင်ပြည်နယ်တွေကိုရောက်နေတဲ့ NLD နိုင်ကဥတည်ဦး VOA ကိုပြောသွားတာပါသတင်းအစီအစဉ်အပြီးမှာနားဆင်ရမှာပါရှင်တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာနိုဝင်ဘာလရွေးကောက်ပွဲကြောင့်တိုင်းရင်းသားတွေရဲ့လူလားချက်ကတော့မပြည့်နိုင်ဘူးလို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုကအစင်ခန်းစာထုတ်ပြန်လိုက်တဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။တခါစကိုင်းတိုင်းဒေသကြီးမှာမိုးသီးထန်ပြီးရေကြီးနေတဲ့သတင်းကိုလည်းကြားဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်နန္ဒာချန်းနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြမှာပါရှင်။
အဲဆစ်တွေကြောအဖွဲ့တွေကိုတိုက်ခိုက်နေတဲ့ဆီးရီးယားသဘုံတွေကိုတင်တန်းနဲ့လက်နက်အကူအညီပေးနေတဲ့ဒေါ်လာတန်ပေါင်း900ကုန်ကြမဲ့ပန်ဒဂွန်အစီအစဉ်ကိုသမ္မတအိုဘားမားဆိုရာကဆိုင်းငံ့ထားလိုက်ပါတယ်။စစ်စင်ရေးမှာတော့အလဲအလက်သဘောထားရှိတဲ့ဆီးရီးယားသဘုံတွေကိုရွေးထုတ်ပြီးဂျော်ဒန်၊ဆော်ဒီအာရေဗီယာ၊ကာတာနဲ့အရက်စော်ဘွားများပြည်ထောင်စုတို့မှတင်တန်းတွေပို့ချမှာဖြစ်ပါတယ်။အခုအခါအစီအစဉ်ကိုရပ်ဆိုင်းထားမှာဖြစ်ပေမဲ့မြေပြင်ကအခြေအနေတွေကပိုမိုကောင်းမွန်လာရင်တော့အနာဂတ်မှာအခွင့်အလမ်းရှိလာနိုင်ပါတယ်လို့ကာကွယ်ရေးဝန်ကြီးဌာနရဲ့မူဝါဒရေးရာလက်ထောက်ဝန်ကြီးခရစ်စတင်ဝေါ်မက်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒီစီဇန်စလေကြောင်းအကူအညီနဲ့အခြေခံအထောက်အကူပြုပစ္စည်းနဲ့အတိုက်ခံအုပ်စုခေါင်းဆောင်တွေအတွက်သင်တန်းတွေပေးသွားမှာဖြစ်တယ်လို့လည်းအင်ဘီရိုအရာရှိတွေကပြောဆိုပါတယ်။တတိပုဂ္ဂလတိုက်ခိုက်ရေးသမားတဦးချင်းစီကိုလည်းစန့်ကျင်ဘက်တိုက်ခိုက်ရေးခေါင်းဆောင်တွေဖြစ်လာအောင်ပံ့ပိုးသွားမှာဖြစ်တယ်လို့လည်းတောက်ကြနေကသတင်းတောက်တွေကိုဝန်ကြီးခရစ်စတင်ဝေါ်မက်ကပြောဆိုသွားခဲ့ပါတယ်။
စီးရီးယားနိုင်ငံအတွင်းပြင်သစ်တိုက်လေယာဉ်တွေကလေကြောင်းတိုက်ခိုက်မှုအသစ်တွေပြုတ်လုံနေတဲ့အချိန်မှာပဲအီရန်နိုင်ငံတော်လှန်ရေးအစောင့်တပ်ဖွဲ့ကအစစ်မြင့်တပ်မှုတဦးစီးရီးယားနိုင်ငံအတွင်းအသက်ခံလိုက်ရတယ်လို့အီရန်နိုင်ငံကတောက်ကြနေမှာပြောပါတယ်အီရန်စစ်တပ်ရဲ့အထူးတပ်ဖွဲ့ဖြစ်တဲ့တော်လှန်ရေးအစောင့်တပ်ဖွဲ့ကဗိုလ်ချုပ်ကြီးဟူစိန်ဟာမက်ဒါနီဟာတိုင်းပြည်မြောက်ပိုင်းကအလက်ပိုဒေတာမှာစီးရီးယားအစိုးရတပ်ဖွဲ့တွေကိုစီးရီးအကြံပေးဖြစ်တာဝန်ထမ်းဆောင်နေစဉ်IS အစ္စလာမစ်စစ်သွေးကြွတွေရဲ့လက်ချက်နဲ့အခုသတင်းပတ်အစောပိုင်းမှာကြာဆုံးသွားတယ်လို့အီရန်နိုင်ငံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အစ္စလာမ်ဘာသာတွေကရှီယာဂိုင်းထွန်းကားတဲ့အီရန်နိုင်ငံဟာဒေသတွေမှာစီးရီးယားအတွက်အဓိကမဟာမိတ်နိုင်ငံဖြစ်ပါတယ်။ပြဿနာတွေပတ်လည်ဝိုင်းနေတဲ့စီးရီးယားသမ္မတဘာရှာအယ်အာဆာအနေနဲ့သူ့ကိုယာရုကဖြုတ်ချနိုင်မှုစူးစမ်းနေကြတဲ့ဆူနီဂိုင်းအဖွဲ့ခွဲတွေတွန်းလှန်တိုက်ခိုက်တဲ့နေရာမှာအီရန်ကသူ့ကိုစီးရီးနိုင်ငံရေးအရာအကူအညီပေးနေတာဖြစ်ပါတယ်။စီးရီးယားနိုင်ငံအလဲပိုင်းမှာရှိနေတဲ့သဘုံအဖွဲ့တွေကိုထိုးစစ်ဆင်ဖို့စီးရီးယားအစိုးရတပ်တွေကိုအီရန်လက်ဗနွန်အခြေစိုက်ရှီယာဂိုင်းဝင် Hezbollah အဖွဲ့တို့အပြင်ရုရှားကလည်းလေကြောင်းကနေကူညီတက်ခိုက်ပေးနေတဲ့တချိန်တည်းမှာပဲ IS စစ်သွေးကြွတွေကမြောက်ပိုင်းအလက်ပိုမြို့အပြင်မှာရှိတဲ့ခြေရွာတချို့ကိုတင်ပိုက်လိုက်နိုင်တယ်လို့လန်ဒန်မြို့အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကတောက်ကြားနေမှာပြောပါတယ
်။ Israel နဲ့ Palestine ကြားသတင်းတစ်ပတ်ကြာမြင့်လာပြီးဖြစ်တဲ့အကြမ်းဖက်မှုတွေဟာနေဆက်ကတက်ခိုက်မှုတွေအတွင်း Israel စစ်သား6ယောက်သေဆုံးခဲ့တာနဲ့ပို့ပြီးတော့မတိမငြိမ်ဖြစ်အောင် Palestine စစ်သွေးကြွအဖွဲ့ Hamas ရဲ့တောင်းဆိုမှုတွေကြောင့်မလို့တောက်ကြံနေကဂါဇာကမ်းမြောင်အထိပြန့်နှံ့သွားခဲ့ပါတယ်။နေကြာဒေသကဆန္ဒပြပွဲတစ်ခုအတွင်းမှာယာနဲ့ချီတဲ့ဆန္ဒပြသူတွေဟာဂါဇာနယ်စပ်အထိချီတက်သွားပြီးတစ်ဖက်တစ်ချက်မှာတာဝန်ယူထားတဲ့အစ္စရေးစခန်းတစ်ခုကိုကြောက်ခဲတွေနဲ့ပြစ်မိရှို့ထားတဲ့တာယာတွေနဲ့ပြစ်ခတ်ကြပါတယ်။သူတို့ရဲ့ဒီချီတက်ဆန္ဒပြမှုကိုရပ်ဆိုင်းသွားစေဖို့အဓိကလှုံ့ဆော်သူတွေကိုစစ်သားတွေကပြစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောဆိုပါတယ်။အစ္စရေးစစ်တပ်အနေနဲ့ဆန္ဒပြသူတွေ80မတက်နိုင်အောင်လို့အာယုံဆိုင်ကြိုးပမ်းနေပြီးတော့ဒီပြစ်ခတ်မှုအတွင်းမှာအနည်းဆုံးလူ90လောက်ဒဏ်ရာရရှိခဲ့ကြတယ်လို့ပါလက်စတိုင်းစစ်မှုရန်တွေကပြောဆိုပါတယ်ဒီဆန္ဒပြပွဲကိုတော့ဂျေရုဆလင်မှာရှိတဲ့ပါလက်စတိုင်းတွေနဲ့အနောက်ဖက်ကမ်းခြေတို့ကြားသွေးစည်းညီညွတ်မှုကိုညီညွတ်ကြဖို့တိုက်တွန်းခဲ့တယ်လို့ပါလက်စတိုင်းလူမျိုးတွေဟာလည်းသွေးစည်းညီညွတ်မှုမရနိုင်ပဲဖြစ်နေကြပါတယ
်လီဗျားနိုင်ငံရေပိုင်တဲ့အနည်းနန္ဒကာရေချောင်းအတွင်း လူမောင်ခိုးကူးနေကြသူတွေကိုပြစ်မှတ်ထားပြုလုပ်မဲ့ EU ဥရောပသမဂ္ဂရဲ့စီရေးလှုပ်ဆောင်မဲ့စစ်စင်ရေးကိုကုလသမဂ္ဂလူညွန်ရေးကောင်စီကခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ဆိုဖီယာဆိုတဲ့ရွှေပြောင်းဒုက္ခသည်ကလေးငယ်ရဲ့အမိကိုအစွဲပြုအမိပေးထားတဲ့အဲ့ဒီစစ်စင်ရေးကိုဗိုလ်ထုနေကစတင်ခဲ့တာဖြစ်ပေမဲ့လူညွန်ရေးကောင်စီကတောက်ကြနေမှာမဲခွဲဆုံးဖြတ်အတည်ပြုလိုက်တာပါ။အဲ့ဒီဆုံးဖြတ်ချက်ကိုဗင်နီဇွဲလားနိုင်ငံကမမပေးဘဲဂျာနီအဖြစ်ယက်တီခဲ့တဲ့အတွက်လူညွန်ရေးကောင်စီအဖွဲ့ဝင်အားလုံးကတင်ကြီးညွတ်ထဲထောက်ခံမှုရမယ့်အရေးနဲ့ဝေးကွာခဲ့တာပါ။လိပြားနိုင်ငံကတဆင့်မြေတဲ့ပင်လယ်ပြင်ကိုဖျက်ပြီးဥရောပတိုက်အတွင်းဝင်လာကြတဲ့ရွှေပြောင်းဒုက္ခသည်တွေကိုပိတ်ပင်ဟန်တားနိုင်မှုဒီစစ်စင်ရေးကိုလှုပ်ဆောင်တာဖြစ်ပါတယ်။ဗြိတိန်နိုင်ငံကရေးဆွဲထားတဲ့အဲ့ဒီအဆိုပြုချက်မူကြမ်းအရလိပြားကမ်းလွန်ပင်လယ်ပြင်အတွင်းလူမောင်ခိုးကူးတယ်လို့မတင်ကြတဲ့တင်မော်တွေကိုဥရောပနိုင်ငံတွေကရစ်တပ်တွေကတားဆီးရှာဖွေပွိုင်ခွင့်ရှိမှာဖြစ်ပါတယ်။လူမောင်ခိုးကူးတဲ့သူတွေဖမ်းမိတဲ့တင်မော်တွေကိုပြန်သုံးလို့မရအောင်တားဆီးတဲ့အနေနဲ့ဖမ်းမိတဲ့တင်မော်တွေကိုတင်ဆဲတာဖျက်ဆီးပစ်တာတွေလုပ်ပိုင်ခွင့်ရှိတယ်လို့လည်းဆိုပါတယ
်။ VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်မြန်မာနိုင်ငံမှာဘိန်းဆိုင်ပြုံးမှုဧကရောကြသွားတယ်လို့မြန်မာကိုယ်စားလှယ်အဖွဲ့ကကုလသမဂ္ဂအထွေထွေညီလာခံမှာခြားသာပြည်နေကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးရေးနဲ့စိတ်ကြွဆေးထုတ်လုပ်မှုတွေကိုနှိမ့်နှင်းရမှာအောင်မြင်မှုတွေရလာနေတဲ့တစ်ချိန်တည်းမှာပဲစိန်ခေါ်မှုတွေလည်းရှိနေတဲ့အကြောင်းကိုမြန်မာကိုယ်စားလှယ်ဦးရဲမင်းသိန်းကပြောဆိုခဲ့တာပါဘိန်းဆိုင်ပြိုးမှုတိုက်ဖျက်ရေးအစီအစဉ်တွေမှာဒေသခံဘိန်းဆိုင်တောင်သူတွေကိုပညာပေးမှုတွေလှုပ်ဆောင်ခဲ့တယ်လို့အစားထိုးသီးနှံစိုက်ပျိုးရေးစီမံကိန်းတွေနဲ့အကူအညီပေးခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဘိန်းဆိုင်တောင်သူတွေအနေနဲ့လည်းမကြာခဏဆိုသလိုဘိန်းအစားထိုးသီးနှံတွေကိုတင်ပို့ရောင်းချရမှာအခက်အခဲတွေကြုံရတာဟာလည်းဘိန်းဆိုင်ပြုံမှုတိုက်ဖျက်ရေးမှာအဟန့်တားဖြစ်နေရတယ်လို့ဆိုပါတယ်။ဘိန်းဆိုင်တောင်သူတွေအနေနဲ့အကျိုးအမြတ်များတဲ့ဘိန်းဆိုင်ပြိုးရေးကိုဆွံ့လွတ်ပြီးအစားထိုးသီးနှံစိုက်ပျိုးဖို့ကလည်းစီးပွားရေးအရတွက်ချေမကိုက်တဲ့အခြေအနေမျိုးကြုံနေရတယ်လို့လည်းပြောပါတယ်။ဒီအခြေအနေတွေကိုရင်ဆိုင်နိုင်ဖို့ရေရိုရေရှည်ရည်လက်စီမံကိန်းတွေလိုအပ်တယ်လို့လည်းမြန်မာကိုယ်စားလှယ်ကပြောပါတယ်မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးယုံ UNODC နဲ့လက်တွဲဆောင်ရွက်နေပြီးတော့မူရစ်ဆေးဝါးမှောင်ခိုမှုတွေနဲ့နယ်စပ်ဖြတ်ကျော်ကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုပူးပေါင်းနှိမ်နင်းနေတယ်လို့လည်းပြောကြားခဲ့ပါတယ်ဒါပေမဲ့လို့လည်းဒီနှစ်စက်မိုင်းကထိုင်းနိုင်ငံဘန်ကောက်မြို့မှာပြုလုပ်ခဲ့တဲ့ကုလသမဂ္ဂတရားမဝင်မူရစ်ဆေးဝါးတိုက်ဖျက်ရေးညီလာခံအတွင်းကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုနှိမ်နင်းရေးအဖွဲ့ UNODC ကဒေတာရင်းကမူရစ်ဆေးဝါးအခြေအနေဟာပုံမဆိုးဝါးလာနေတယ်လို့ပြောဆိုထားတာပါ။ဒါအပြင်ဘိန်းဆိုင်ပြုံးမှုရောကြသွားပြီမဲ့ရှေ့တောင်အာရှဒေတာမှာစိတ်ကြွဆေးဝါးရေအများဆုံးထုတ်လုပ်တဲ့နိုင်ငံဟာမြန်မာနိုင်ငံဖြစ်တယ်လို့လည်းထောက်ပြခဲ့ပါဗျ။တခါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံဟာ2013ခုနှစ်ကစပြီးဘိန်းဆိုင်ဧကပို့တိုးလာတယ်လို့ထောက်ပြထားပါဗျ။အ
မေရိကန်နိုင်ငံကော်လိုရာဒိုပြည်နယ်ရိုးစ်ဘတ်မြို့မှာရှိတဲ့အွမ်ကွာရရွာအခြေပြုကောလိပ်မှာမကြတဲ့ခင်ကတနက်နဲ့ပြစ်တက်ခံရတဲ့ចောင်းသား၈ယောက်နဲ့နီးပြဆရာ၁ယောက်တို့ရဲ့မိသားစုဝင်နေတဲ့သမရဘရကိုဘာမှတောက်ကြနေကတည်တံတွေ့ဆုံခဲ့ပါတယ်။အဲဒီလိုအဖြစ်မျိုးနောက်ထပ်မဖြစ်အောင်တိုင်းပြည်အနေနဲ့နီလန်းရှာတင်ကြောင်းမိသားစုတွေနဲ့တွေ့ဆုံပြီးသမရဥဘာမကပြောပါတယ်။ဒါပေမဲ့ဒီကနေ့ဟာတည်ဆုံသွားတဲ့မိသားစုဝင်တွေသူတို့ရဲ့ဝမ်းနဲ့ကြေကွဲမှုတွေအတွက်သာဖြစ်ကြောင်းလဲသမရဥဘာမကဆက်ပြောပါတယ်။ Umqua College ရှိရာ Rosewood မြို့ကမိသားစုတွေကိုနေ့တင်စကားပြောဖို့သမရဥဘာမရောက်လာတဲ့အချိန်တနက်ကင်ဆောင်ခွင့်ကိုလူလားစုတချို့ကစုဝေးဆန္ဒပြခဲ့ကြပါတယ်။အဲဒီပြစ်ခတ်မှုဖြစ်သွားခဲ့ပြီးတဲ့နောက်တင်နာဝယ်ယူကင်ဆောင်ခွင့်နဲ့ဆိုင်တဲ့ပုံမပြင်းထန်တဲ့ဥပဒေပြဋ္ဌာန်းမှုသမ္မတဥဘာမကတောင်းဆိုနေတာဖြစ်ပါတယ်။သမ္မတဥဘာမရဲ့အဲ့ဒီလိုယက်တီပြောဆိုမှုအပေါ်လွတ်လပ်စွာတင်နာကင်ဆောင်ခွင့်လွတ်လာတဲ့ Umqua College တရှိရာအမေရိကန်နိုင်ငံအနောက်မြောက်ပိုင်းကဒေသခံတွေအတွက်ခံပြင်းစရာဖြစ်စေခဲ့ပါတယ
်။2015ခုနှစ်နိုဘယ်ညဉ့်ဉာဉ်ရေးဆုရှင်ဖြစ်တူနီးရှားနိုင်ငံကတူနီးရှား National Dialogue Quartet ညမောင်းအဖွဲ့ကိုရွေးချယ်လိုက်ပါတယ်။တူနီးရှားမှာ2012ခုနှစ်ကစပယ်ဖြူတော်လန်ရေးလို့ခေါ်တဲ့ဒီမိုကရေစီရေးအုံကြတောင်းဆိုမှုတွေပြီးအားလုံးလက်ခံနိုင်တဲ့ဒီမိုကရေစီပုံစံတရက်ကိုဖော်ဆောင်ပေးနိုင်ခဲ့တာကြောင့်အခုလိုရွေးချယ်ခဲ့တာဖြစ်ပါတယ်။ဒီညမောင်းအဖွဲ့မှာတူနီးရှားလုံသမားသမဂ္ဂ TGLU တူနီးရှားဆက်မှုလက်မှုကုံသွယ်ရေးနဲ့လက်မှုပညာလုပ်ငန်းအသင်း TCITH တူနီးရှား လူခွင့်ရေးအဖွဲ့နဲ့တူနီရှားရှေ့နေများအဖွဲ့တို့ပါဝင်ပါတယ်။တူနီရှားနိုင်ငံမှာအချိန်တော်ကြာအုပ်ချုပ်နေတဲ့သမ္မတကိုဖယ်ရှားခဲ့တဲ့တော်လှန်ရေးဟာအီဂျစ်၊လီဗျားနဲ့ဆီးရီးယားအပါအဝင်တခြားနိုင်ငံတွေမှာအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေပေါ်ပေါက်လာအောင်လမ်းဖွင့်ပေးခဲ့တယ်လို့နောက်ပိုင်းမှာအာရက်နေဦးလှုပ်ရှားမှုအဖြစ်နဲ့လည်းထင်ရှားလာခဲ့တာဖြစ်ပါတယ်။နော်ဝေးနိုင်ငံအော့စလိုမြို့မှာဆုချီးမြင့်ကြောင်းနိုဘယ်ဆုကော်မတီကနေတောက်ကြနေမှာကြေညာခဲ့ချိန်မှာညမောင်းအဖွဲ့ဟာပြည်ရင်းစစ်ဖြစ်လူစေအခြေအနေမှာတိုင်းပြည်တည်ငြိမ်ရေးအတွက်လှုပ်ဆောင်ခဲ့တယ်လို့ပြောဆိုသွားခဲ့ပါတယ်။အရက်ຫນွေဦးလှုပ်ရှားမှုမှာနိုင်ငံရေးလှုပ်ချမှုတွေနဲ့မတည်ငြိမ်မှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပိုင်းဒီမိုကရေစီရင်းနီးကြငြိမ်းချမ်းတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုအကောင့်ထည့်ဖော်ခဲ့ကြပါတယ်။တူနီရှားဟာစစ်ဆက်ဆွေးနွေးမှုနဲ့ဆဲဆဲဆွေးနွေးမှုရဲ့တန်ဖိုးကိုအလေးထားပြသခဲ့တယ်လို့ပဋိပက္ခတွေကြုံနေရတဲ့ဒေတာမှာအမျိုးသားလက္ခဏာတရက်ကိုလည်းပြသနိုင်ခဲ့တယ်လို့ကော်မတီကမှတ်ချက်ချခဲ့ပါတယ်။တိုင်းပြည်ရဲ့ဒီမိုကရေစီထွန်းကားရေးမှာအရက်ဖက်လူမှုအဖွဲ့အစည်းတွေကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နိုင်တယ်ဆိုတာကိုလည်းတူနီရှားကပြသခဲ့တာပါ။ဒါအပြင်ဒီမိုကရေစီထူထောင်နေတဲ့တိုင်းပြည်တစ်ခုမှာအရက်ဖက်လူမှုအဖွဲ့အစည်းတွေဟာဒီမိုကရေစီထူထောင်ရေးမှာအရေးကြီးတဲ့ကဏ္ဍကပါဝင်နေကြောင်းပြောဆိုခဲ့တယ်လို့အခက်အခဲတွေကြားကပဲလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပနိုင်ခဲ့ပြီးအာဏာကိုလည်းငြင်းငြင်းချမ်းချမ်းနဲ့ဥဆောင်ပေးနိုင်ခဲ့တယ်လို့ကော်မတီကပြောဆိုခဲ့ပါတယ်
။ဘရာဇီးနိုင်ငံမှာမကြာသေးခင်ကဖြစ်သွားခဲ့တဲ့လူတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုမှာပါဝင်ပတ်သက်ခဲ့မှုနဲ့ရဲရဟရှိ၅ဦးနဲ့မြူနစီပယ်အဆောင်တဦးတို့ကိုဆောက်ပါလိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဘရာဇီးနိုင်ငံရဲ့အကြီးဆုံးမြို့ပြတစ်ခုဖြစ်တဲ့အဲ့ဒီဆောက်ပါလိုမြို့မှာပြီးခဲ့တဲ့ဩဂုတ်လ၃ရက်နေ့ကလူ၁၉ဦးတပ်ဖြတ်မှုမှာပါဝင်ပတ်သက်ခဲ့မှုနဲ့ရဲရဟရှိ၂ဦးကိုအစောပိုင်းကတည်းကဖမ်းဆီးထိန်းသိမ်းထားပြီးလည်းဖြစ်ပါတယ
်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်နနာချန်နဲ့ကိုဇော်ဝင်းလိုင်တို့ကပြပြသွားတာပါရှင်။စနေနေ့ခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရန်ကုန်တိုင်းဒေသကြီးမှာကျူးကျော်နေထိုင်သူတွေ၊အိမ်ငှားနေသူတွေ၊ယာယီအိမ်ထောင်စုစီးရင်နဲ့နေထိုင်သူတွေမဲပေးနိုင်ရေးရွေးကောက်ပွဲကော်မရှင်ကဘာတွေဆောင်ရွက်ပေးနေပါသလဲ။ VOA မြန်မာပိုင်းသတင်းတောက်မေခကပြောပြမှာပါရှင်
။ကျူးကျော်နေထိုင်သူတွေ၊ယာယီအိမ်ထောင်စုစီးရင်နဲ့နေထိုင်သူတွေအိမ်ငှားနေသူတွေနဲ့ပြည်တွင်းကရွှေပြောင်းအလုပ်သမားတွေအနေနဲ့မိမိတို့လက်ရှိနေထိုင်ရာနေရာမှာပဲမဲပေးခြင်းနဲ့ဆိုရင်သက်ဆိုင်ရာမြို့နယ်ကော်မရှင်တွေစီမှာဒီလ10ရက်နေ့နောက်ဆုံးထားပြီးစည်ရင်ပေးသွင်းနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ရှောက်ထားလိုသူတွေအနေနဲ့လက်ရှိနေထိုင်ရာနေရာမှာရက်ပေါင်း180ကျော်နေထိုင်ခဲ့ပြီးကြောင်းတက်သေးတင်ပြရမှာဖြစ်ပြီးဒီလိုတက်သေးတင်ပြနိုင်တယ်ဆိုရင်လက်ရှိနေထိုင်ရာနေရာမှာပဲမဲပေးခွင့်ရမှာဖြစ်ပါတယ်။ဒီထဲမှာကျူးကျော်နေထိုင်သူတွေလည်းပါတယ်လို့ရန်ကုန်တိုင်းဒေသကြီးတောင်ပိုင်းခရိုင်ဥက္ကဋ္ဌဦးမြတ်စိုးက VOE ကိုခုလိုပြောပါတယ်
။မေရသော6လကဒီမှာရောက်နေတယ်။အခုမဲပေးဖို့တောင်းလို့ရှိရင်သူသက်ဆိုင်ရာမဲစီရင်ပေါ်သူဘယ်မှာပေးရလာလဲဆိုတာဒါကိုတောင်းတယ်။တောင်းပြီးတော့ဒီမှာနေတာ6လကြာပါပြီဆိုလို့ရှိရင်ရက်ွက်ကြီးကပုံချုပ်ရမှုတွေကတောက်ခံကြေးရလို့ရှိရင်ကျွန်တော်ပုံမှန်တုံးကကြီးနဲ့ကျွန်တော်လက်ခံပါတယ
်။ယာယီအိမ်ထောင်စုစီရင်တဲ့နေထိုင်သူတွေနဲ့အိမ်ငှားနေထိုင်သူတွေလည်းကိုရောက်နေတဲ့အရက်မှာပဲမဲပေးနိုင်အောင်စီစဉ်ပေးထားတယ်လို့တကုံမျိုးသစ်အရှိပိုင်းကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်စုကပြောပါတယ်
။ကျွန်တော်အိမ်ငှားရေဟိုယာယီအိမ်တော်စုဆက်ဆိုတာရှိသေးတယ်။ယာယီအိမ်တော်စုရဲ့အိမ်ငှားရေချူးကျော်ရေရပောင်းတရားရှိဆော့ကျော်ရှိတယ်။အဲ့ဒီ၄မျိုးကကျွန်တော်ငါးတောင်းကျော်ရှိတယ်။အိမ်ငှားတွေလည်းအဲ့လိုပါပဲကျွန်တော်ရပောင်းတရား80ကျော်နေလို့ရှိရင်ကျွန်တော်တို့ရောက်ကအောင်ချုပ်မှုကစီစစ်ပြီးအဲ့ဒီပိုင်းရရှိပြီးမှန်တယ်ဆိုတော့ကျွန်တော်ထက်ကွန်မရှင်ရနေကြောင့်မဲရင်းနဲ့ထည့်ပေးတယ်ပေါ့
ဆက်ယုံအလုတ်သမားအများပြားရှိတဲ့လှိုင်သာယာမြို့နယ်လိုနေရာမျိုးမှာလဲဆက်ယုံအလုတ်သမားတွေအနေနဲ့မဲပေးခွင့်မဆုံးရှုံးအောင်စီစဉ်နေတယ်လို့အဲ့ဒီမြို့နယ်ကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကခုလိုပြောပြပါဗျာ
ဆက်ယုံကတော့အကြမ်းမြင်3000ကျော်လောက်ရှိပါလိမ့်မယ်လုတ်သားတွေရလေချူလေးပဲနီးတဲ့အခါကျတော့သူ့အိယာသူပြန်ပြီးတော့မဲပေးတာမျိုးလည်းရှိပါတယ်ချက်လက်တွေပြည်စုံတဲ့အထောက်အထားတွေပြည်စုံတဲ့ရပောင်း180တက်နေတာပန်ကနယ်နောက်တော့ကတက်ဆင်ရကဆက်ယုံလို့ဒီမှာဆိုရင်ပိုင်ရှင်တာမို့ရှင်မန်နေဂျာထောက်ခံရင်ပုဂ္ဂလိကလုပ်ငန်းရှင်ဆိုလို့ရှင်လေပုဂ္ဂလိကလုပ်ငန်းရှင်တွေကအမှန်ပါတယ်သူကတော့180တူဒီဆက်ယုံမှာဒီလို့မလုပ်နိုင်လို့ဆိုရဲထောက်ခံမယ်လားလို့ပဲဘာမှတော့မလုပ်ဘူးရက်ွက်ထဲမှာပဲနေတယ်ဆိုလို့ရှင်တက်ဆင်ရဆယ်ဦးရိုက်ဦးကတဆင်ရက်ွက်အုပ်ချုပ်ရေးမှုကထောက်ခံတယ်ဆိုရင်အဲ့ဒါကြီးပြည်စုံတယ်ရပောင်း180လည်းပြည်တယ်ဆိုလို့ရှင်မှာကျွန်တော်တို့ကော်မရှင်ကနေပြီးတော့မဲစင်းနဲ့ချက်သွင်းပေးနိုင်ဖို့ဆောင်ရွက်ပေးနေတာရှိပါတယ်
ဒါပေမဲ့လေရန်ကုန်တိုင်းဒေသတွေမှာကျူးကျော်နေထိုင်သူတွေနဲ့ရွှေပြောင်းနေထိုင်သူတွေရဲ့မဲဆင်းရေးအတိအကျကိုကြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတိအကျမပြောဆိုနိုင်သေးပါဘူး။ဒီအတွက် ခံမှန်းခြေသိန်းခန်းကျော်ရှိမယ်လို့ရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေကခံမှန်းထားပါတယ်။ဒီလိုသိန်းခန်းကျော်ရှိတဲ့လူတွေရဲ့မဲပေးခွင့်တွေဆုံးရှုံးမှာကိုရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေနဲ့နိုင်ငံရေးပါတီတွေကစိုးရိမ်မှုတွေဖြစ်ပေါ်လျက်ရှိပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတော့မိခပြောပြသွားတာပါရှင်။မဲဆွေစည်းရုံးရေးခီးစဉ်ဖြစ်မွန်နဲ့ကရင်ပြည်နယ်ကိုရောက်ရှိနေတဲ့ NLD ပါတီရဲ့နာယကဦးတင်ဦးကတော့တိုင်းသားတွေအနေနဲ့အပြည့်ရက်ငြိမ်းချမ်းရေးတည်မြဲပြီးကိုယ့်ကျမကိုဖန်တီးနိုင်မဲ့ Federal ပြည်ထောင်စုကိုတည်ထောင်နိုင်ခွင့်ရဖို့ NLD ကဆောင်ရွက်သွားမယ်လို့ပြောကြားလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
်အော်တိုဘာလ9ရက်နေ့မှာမွန်ပြည်နယ်ကိုမဲဆွေစည်းရုံးရေးခီးထွက်ခဲ့တဲ့ NLD ပါတီနာယကဦးတင်ဦးနဲ့အဖွဲ့ဟာတင်စီရနဲ့ကြိုက်သူမျိုးတွေမှာခီးတထောက်နာပြီးဟောပြောခဲ့ပါတယ်။အဲ့ဒီတရက်ထဲမှာပဲမော်လမြိုင်မြို့ကိုရောက်ရှိသွားပြီးထောင်ကျော်တဲ့မြို့ခံတွေနဲ့တွေ့ဆုံဟောပြောခဲ့ပြီးအော်တိုဘားလ၈ရက်နေ့မှာတော့တံမြူဇက်နဲ့ရေးမျိုးတွေကိုတွားရောက်ခဲ့တာပါ။မွန်တိုင်းသားအများစုနေထိုင်တဲ့ရေးမျိုးမှာမဲဆွေစီယုံရေးဆင်းနေတဲ့မွန်ပါတီတွေကသူတို့အနိုင်ရဖို့များတယ်လို့တွက်ဆထားကြပါတယ်။အဲ့ဒီလိုတိုင်းသားဒေသမှာ NLD ပါတီအနိုင်ရမယ့်အလားအလာရှိနိုင်ပါသလား။NLD ပါတီရဲ့ရေးမြို့နယ်ဟောပြောပွဲမှာဒေသခံထောင်ချီတဲ့ပြည်သက်တက်ရောက်ခဲ့ကြပါတယ်။ NLD နိုင်ကဥတင်ဦးပြောတာကတော့
မွန်ဒေသမှာလည်းပဲမွန်ပေးမဲ့လူတွေလည်းရှိမှာပေါ့ဗျာ။နောက်ပြီးတော့ဒီမှာလည်းပို့အိုးတွေလည်းရှိပါတယ်။နောက်ဆရာအခြားကြတော့တိုင်းသားတွေကရှိကြပါတယ်။သူတို့ကသူတို့မန်ဆာနာမဲပေးဖို့ရှိတဲ့ကိုယ်စားလောင်းနေတဲ့အခြားပါတီတွေလည်းရှိကြပါတယ်ခင်ဗျာ။ဟိုကျွန်တော်တို့အခွင့်အရေးမှာတော့ဒီလိုကျွန်တော်အောက်တော်ချင်းဒီလိုတခဲနဲ့ပြပြပြီးတော့မဲအောင်မြောင်ဖြစ်မယ်ဆိုပြီးဆန္ဒပြတာကတော့ NLD ကျွန်တော် NLD အမြင်နဲ့ကတော့အခုလာရောက်တဲ့အင်အားကိုကြည့်ရတော့အားရပါတယ်လို့ကျွန်တော်ပြောချင်တာပါ။ရင်းတို့ဘာလို့ကတော့အမဲဈေးတွေဘာလို့ဖြစ်တဲ့ပတ်သက်လို့တော့မတိမလဲတာလည်းရှိတယ်ပေါ့ဗျာ
။အော်တိုဘာလ9ရက်တောက်ကြနေမှာတော့ NLD ပါတီနာယကဦးတင်ဦးနဲ့အဖွဲ့ဟာမွန်ပြည်နယ်ကြံမျိုးမျိုးကိုတွားရောက်ခဲ့ပြီးညနေပိုင်းမှာကရင်ပြည်နယ်ဖမ်းအမျိုးကိုရောက်ရှိသွားပါတယ်။အဲ့ဒီမှာဒေသဆိုင်ရာ NLD ပါတီခေါင်းဆောင်တွေနဲ့ရောဒေသခံတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။ပြည်ပြည်နယ်မှာပြည်တိုင်းသားလက်နက်ကင်တွေနဲ့အစိုးရတပ်တွေနှစ်ပေါင်းများစွာစစ်ဖြစ်ခဲ့တာကြောင့်မငြိမ်းချမ်းတဲ့ဒေသလည်းဖြစ်ပါတယ်။တိုင်းသားဒေသမှာအပြည့်ရက်ငြိမ်းချမ်းရေးတည်မြဲပြီးကိုယ့်ကျမကိုဖန်တီးနိုင်မဲ့ Federal ပြည်ထောင်စုကိုတည်ထောင်နိုင်ခွင့်ရဖို့ NLD ပါတီကဆောင်ရွက်သွားမယ်လို့ကရင်ပြည်သူတွေကိုဂတိပြုထားကြောင်းဦးတင်ဦးကပြောပါတယ်။
ဒီပဲရတော့ဗျာပြင်ပြင်းနဲ့ပတ်သက်တဲ့အပိုင်းမှာကျွန်တော်မြင်းညာရင်းနဲ့ပတ်သက်လို့ဒီလိုတရားလုံးကအမှန်လိုလားတက်ကြနေတဲ့အခွက်ဒီမြင်းညာရင်းနဲ့ပတ်သက်အပြစ်ကရဆွေးရေးကလည်းပဲအောင်မင်းစွာစီလာနိုင်မယ်ဆိုတဲ့အနေအထားနဲ့ဒီလိုကောမလာပြောရှိတယ်ဆိုတဲ့အကြောင်းတွေနဲ့အပြစ်ရဆွေးရေးနောက်ပိုင်းမှာကိုယ့်ဟာကိုယ်ကျွန်တော်အုပ်ချုပ်နိုင်ကိုရှာပြီးတော့ကိုယ်ကပြည်မှာကိုယ်ပန်းပန်းနေနိုင်တဲ့ဟာနဲ့ဖက်ဒရယ်နိုင်ငံတော်ထူထောင်မှုဆိုတဲ့ဟာပါပဲ
မွန်ပြည်နယ်မှာရောကရင်ပြည်နယ်မှာပါမဲဆင်းအမှားတွေအတော်လေးရင်ဆိုင်နေရတယ်လို့NLD နာယကဦးတင်ဦးကပြောပါတယ
်။နောက်သူတို့ပြဿနာလေးရှိတာကတော့ဒီမဲဈေးနဲ့ပတ်သက်ပြီးတော့သူတို့နေရာပယ်တွေမှာဒါကမဲဈေးနဲ့ပတ်သက်ပြီးမှမမမကန်နေဖြစ်နေတဲ့ကိစ္စတွေကတော့တင်ပြတာလည်းရှိပါတယ်။အဲ့တော့ဒီဒီမိုကရက်တစ်ပြည်ထောင်စုစစ်ဆေးနိုင်ငံတော်ဖြစ်ဖို့အတွက်အကောင့်တွေပေါ်ဖို့ဒါပြည်သူလူတွေကတော့ NLD ကိုမဲပေးဖို့ဆိုတဲ့ဟာပါပဲ။အဲ့ဒီကြိုးကြော်တာကိုအခြေခံပြီးတော့ပြောတာပါပဲ
။ NLD နာယကဦးတင်ဦးနဲ့အဖွဲ့ဟာအော်တိုဘာလ10ရက်စနေနေ့မှာပါပုံမျိုးကိုတွားရောက်ပြီးဒေသခံတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာပါရှင်။အခုလို NLD နာယကဦးတင်ဦးရဲ့မွန်နဲ့ကရင်ပြည်နယ်စီယုံရီခီးစဉ်တည်နေတဲ့ဆက်သေးပဲတိုင်းရင်းသားတွေရဲ့ရွေးကောက်ပွဲအပေါ်မျှော်လင့်ချက်နဲ့ပတ်သက်ပြီးတော့လည်းတင်ပြမှာပါ။2015ခုနှစ်ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတိုင်းအတွက်အရေးကြီးပေမဲ့တိုင်းရင်းသားတွေလူလားတဲ့မျှော်မှန်းချက်တွေကိုပြည့်ဝစေမှာမဟုတ်ပဲတိုင်းရင်းသားတွေဒန်းတူအခွင့်အရေးရဖို့ဆိုရင်ဗဟိုချုပ်ကင်မှုကိုရော့ချပေးဖို့နဲ့စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုရှော့ချပေးဖို့စတဲ့အချက်နှစ်ချက်ကိုအဓိကလှုပ်ဆောင်ဖို့လိုနေတဲ့အကြောင်းဒေသတွင်းမှာဒီမိုကရေစီရေးနဲ့လူခွင့်ရေးအဖွဲ့အစည်းတွေစုစည်းထားတဲ့ဘာမပါတနာရှစ်အဖွဲ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။သတင်းပြေဆောင်ကတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြမှာပါရှင်။
နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲကိုမြန်မာနိုင်ငံလူဦးရေ40ရာခိုင်နှုန်းရှိတဲ့တိုင်းရင်းသားတွေကဘလို့မြင်တယ်လဲဒီရွေးကောက်ပွဲဟာတိုင်းရင်းသားတွေအတွက်ဘလောက်အရေးပါတယ်လဲဆိုတာနဲ့ပတ်သက်လို့ဘာမပါတနာရှစ်အဖွဲ့ကတိုင်းရင်းသားပါတီတွေအဖွဲ့အစည်းတွေနဲ့တွေ့ဆုံမေးမြန်းပြီးတိုင်းရင်းသားတွေရဲ့ရှုထောင့်ကနေသုံးသပ်ရေးသားထားတဲ့အစီရင်ခံစာတစ်စောင်ကိုတောက်ကြနေကထုတ်ပြန်လိုက်တာဖြစ်ပါတယ် ဘာမာပါတနာရှစ်အဖွဲ့ရဲ့တွေ့ရှိချက်အရ2005ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတိုင်းအတွက်အရေးကြီးပေမဲ့တိုင်းရင်းသားတွေလိုလားတဲ့မျှော်မှန်းချက်တွေကိုတော့ပြည့်ဝစေမှာမဟုတ်ဘဲတိုင်းရင်းသားတွေဓာတ်ညွအခွင့်အရေးရဖို့အတွက်ဆိုရင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရသတ်မှတ်ထားတဲ့အစိုးရရဲ့အုပ်ချုပ်မှုစနစ်ကိုပါပြင်ဆင်ပြောင်းလဲမှဖြစ်မယ်လို့ဘာမာပါတနာရှစ်အဖွဲ့က LS Modi ကပြောပါတယ
် And over 40 ethnic civil society representatives.
ကျွန်တော်တို့ချင်းရှမ်းရခိုင်ကရင်မွန်ပအိုးကချင်စတဲ့တိုင်းရင်းသားပါတီ18ခုနဲ့တိုင်းရင်းသားအရပ်ဖက်အဖွဲ့အစည်း40ကျော်ကကိုယ်စားလှယ်တွေကိုတွဲဆုံမေးမြန်းခဲ့ပါတယ်။ဒီတွဲဆုံမေးမြန်းချက်တွေအရတိုင်းရင်းသားပါတီတွေအနေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေဟာငြိမ်းချမ်းရေးဓာတ်တူအခွင့်အရေးဖက်ဒရယ်ပုံစံအုပ်ချုပ်မှုစနစ်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေလိုချင်တဲ့နေရာမှာအားလုံးတူညီတဲ့သဘောထားရှိကြတာတွေ့ကြပါတယ်။အထူးသဖြင့်2008ဖွဲ့စည်းပုံအခြေခံဥပဒေအရလုတ်ပိုင်ခွင့်နဲ့အခွင့်အာဏာအားလုံးပြည်ထောင်စုလွှတ်တော်ကိုပေးအပ်ထားပါတယ်။ပြည်နယ်တိုင်းဒေသကြီးတွေရဲ့လွှတ်တော်တွေရဲ့လုတ်ပိုင်ခွင့်ဟာအနှိမ့်ဆုံးအဆင့်မှာပဲရှိနေပါတယ်။ဒါဟာတိုင်းရင်းသားပါတီတွေနဲ့လူမှုအဖွဲ့အစည်းတွေအနေနဲ့တန်းတူအခွင့်အရေးမရှိဘူးလို့ယူဆကြတဲ့အဓိကအချက်ဖြစ်ပါတယ်
။ဒီအစိုးရခန်းစားအရတိုင်းရင်းသားအများစုဟာ2015ရွေးကောက်ပွဲကိုစိတ်ဝင်စားကြတယ်လို့မျှော်လင့်ချက်လည်းကြီးကြီးမားမားမထားကြကြောင်းအကြောင်းကတော့ဒေသတွင်းမှာငြိမ်းချမ်းရေးနဲ့သူတို့ကိုယ်တိုင်ရဲ့စားဝတ်နေရေးလို့ပိုအရေးကြီးတဲ့ကိစ္စတွေမပြေလည်လို့ဖြစ်တဲ့အကြောင်းတွေ့ရှိရတယ်လို့ဆိုပါတယ်။တိုင်းရင်းသားတွေဟာနိုင်ငံရေးပါတီတွေမှာဆိုရင်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ပေါ်မယုံကြည်မှုနဲ့သဘောမတွေ့မှုတွေရှိနေတာတွေ့ရပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ပတ်သက်လို့ကတော့တိုင်းရင်းသားတွေရဲ့မျှော်လင့်ချက်တွေကိုကိုးစားပြုပြီးတိုင်းရင်းသားတွေအခွင့်အရေးပေါ်ရလာဖို့အမှန်တကယ်တွန်းအားပေးလှုပ်ဆောင်မယ်ပါတီဟုတ်မဟုတ်ဆိုတာကိုယုံကြည်စိတ်ချမှုမရှိကြဘူးလို့ဆိုပါတယ်အလားတူပဲတိုင်းရင်းသားပါတီတွေပေါ်ယုံကြည်အားထားမှုအနေနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တောင်မှထိရောက်တဲ့ပြောင်းလဲတွေဖြစ်လာအောင်လှုပ်ဆောင်ပေးနိုင်စွမ်းရှိမရှိဆိုတာပေါ်မူတည်နေတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်မှာလိုမျိုးတိုင်းရင်းသားပါတီကအမတ်နေရာအများစုအနိုင်ရပြီးပြည်နယ်အစိုးရအဖွဲ့ဖွဲ့နိုင်ခဲ့တယ်ဆိုရင်တောင်မှဗဟိုချုပ်ကိုင်မှုနဲ့နိုင်ငံရေးမှာရောအုပ်ချုပ်ရေးမှာမှာဝင်ပါနေတဲ့စစ်တပ်ရဲ့အခန်းကဏ္ဍကိုပြောင်းလဲနိုင်မှာမဟုတ်တဲ့အကြောင်းကိုလည်းသိထားကြပါတယ်ဒီအစီရင်ခံစားရဲ့သုံးသပ်ချက်အရတိုင်းရင်းသားဒေသတွေအတွက်ငြိမ်းချမ်းရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ဖက်ဒရယ်အုပ်ချုပ်ရေးစနစ်စတဲ့တောင်းဆိုချက်တွေရဖို့ဆိုရင်2015ရွေးကောက်ပွဲနဲ့မလုံလောက်ပဲမြန်မာအစိုးရရဲ့ဗဟိုချုပ်ကိုင်မှုအသားပေးတဲ့အုပ်ချုပ်ရေးစနစ်ရှိနေတာရဲ့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့နှစ်ပေါင်း60ကျော်ကြာစစ်ပွဲတွေဖြစ်နေတဲ့မြန်မာစစ်တပ်ကိုအုပ်ချုပ်ရေးမှာအလွန်မင်းနေရာပေးထားတာရဲ့စတဲ့အချက်တွေကိုအခြေခံကြအစုံအနေနဲ့ပြောင်းလဲဖို့လိုတယ်လို့ဆိုပါတယ်။ဒီအစီရင်ခံစာထဲမှာတိုင်းရင်းသားတွေဒန်းတို့ခွင့်ရရဖို့အဓိကအတားအဆီးဖြစ်နေတဲ့အချက်နှစ်ခုကိုမြန်မာအစိုးရအနေနဲ့ဘလို့ပြုပြင်ပြောင်းလဲသင့်လဲဆိုတာကိုလည်းဘာမာပါနာရှစ်အဖွဲ့က LS Modi ကအခုလိုပြောပြပါဗျ
။ One is to put theArmy
တကူကတော့မြန်မာစစ်တပ်ကိုအရက်ဖက်အုပ်ချုပ်ရေးအောက်မှာထားရှိဖို့နဲ့ဒုတိယအချက်ကတော့ဗဟိုချုပ်ကိုင်မှုကိုလျှော့ချပေးဖို့ပါပဲ2008ဖွဲ့စည်းပုံအခြေခံဥပဒေအရအတိုင်းအတာတွေကိုပိုင်ပြဋ္ဌာန်းခွင့်ရှိဖို့အတားအဆီးဖြစ်နေတဲ့အချက်တွေကိုပြင်ဆင်ဖို့လိုပါတယ်တိုင်းအတာတွေအပေါ်တက်ရောက်မှုရှိတဲ့ကိစ္စတွေမှာကိုပိုင်ပြဋ္ဌာန်းခွင့်ရှိဖို့ပြည်နယ်လွတ်တော်တွေကိုလုံလောက်တဲ့အခွင့်အာဏာပေးအပ်သင့်ပါတယ်
ဘာမာပါနာရှစ်အဖွဲ့ကိုဒေသတွင်းကမြမအရေးလှုပ်ရှားဆောင်ရွက်နေတဲ့အရက်ဖတ်အဖွဲ့စည်းတွေစုစည်းပြီး2006ခုနှစ်ဖေဖော်ဝါရီလကဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပါတယ
်ဒီမိုကရေစီပြည်ပြည်ပြောင်းလဲရေးတစ်စိတ်တစ်ပိုင်းအဖြစ်၅နှစ်တာသမရတက်တမ်းမှာအစိုးရအုပ်ချုပ်ရေးရန်နေရာတိုးတက်ဖို့ကြိုးပမ်းခဲ့တယ်လို့နောက်လာမယ့်၅နှစ်မှာလည်းပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်အောင်အခြေခံဥပဒေမှာဖြည့်ဆက်သွားမယ်လို့သမရဦးသိန်းစင်ကလာစင်မင်းကမှပြောကြားသွားပါတယ်သမရဦးသိန်းစိန်လက်ထက်မှာပြည်သူ့အုပ်ချုပ်ရေးရန်နေရာဖြစ်ဖို့ဘာတွေစွမ်းဆောင်နိုင်ခဲ့တယ်လို့သောတာရှင်တွေယူဆကြပါသလဲ။ပြည်သူကိုဗဟိုပြုတဲ့စနစ်ဖြစ်ဖို့ဆိုရင်ဘာတွေလိုအပ်နေတယ်လဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်စစ်ဆင်မှဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ရှင
်ဒီကနေ့ညထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်မကြခင်ဒီကနေ့မနေ့ပိုင်းအတွက်ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာစတဲ့အစီအစဉ်တွေကိုကြားဖို့ရှိပါတယ်ရှင်မြန်မာနိုင်ငံတွင်းမှာလွန်ခဲ့တဲ့လပိုင်းတွေတုန်းကမိုးသည်ရေကြီးမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့သခိုင်းတိုင်းဒေသကြီးကောလင်းနဲ့ကလေးမျိုးတို့အပါအဝင်အခြားဒေသတွေမှာအခုရက်ပိုင်းတွင်မိုးသည်ပြီးတော့ရေကြီးမှုတွေထပ်မံဖြစ်ပေါ်နေပါတယ်။ကောလင်းမျိုးပေါ်မှာ ရက်ွက်တွေကရေကြီးမှုဟာဆိုရင်လွန်ခဲ့တဲ့ဆယ်စုနှစ်သုံးခုကျော်လောက်အတွင်းအစိုးရဆုံးဖြစ်ပြီးရဲစခန်းအတွင်းကအကျဉ်းသားတွေနဲ့ဆေးရုံကလူနာတွေကိုပါဘေးကင်းရာကိုရွှေ့ပြောင်းပေးထားရတယ်လို့ရေဘေးကယ်ဆယ်ထောက်ပံ့ရေးနဲ့ပြန်လည်ထူထောင်ရေးကူညီဆောင်ရွက်ပေးနေသူတွေက VOA ကိုပြောပါရရှင်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါ။
စကိုင်းတန်းဒေသကြီးကောလင်းမြို့မှာပြီးခဲ့တဲ့အော်တိုဘာလ9ရက်နေ့ကနေအခုချိန်ထိမိုးရေဇက်တိုက်ရွာခဲ့တဲ့အချိန်နဲ့အထက်ဝန်းသူမျိုးကဆင်းလာတဲ့ရေတွေကြောင့်နေတွင်းချင်းရေကြီးရေရှမ်းမှုတွေရုတ်တရက်ဖြစ်သွားခဲ့တယ်လို့ရေဘေးကယ်ဆယ်ထောက်ပံ့ရေးနဲ့ပြန်လည်ထူထောင်ရေးအဖွဲ့ကအတွင်းရေးမှူးကိုအောင်မျိုးဝေက VOA ကိုပြောပါတယ်
။ဒီလေ2နာရီမှာတောင်းယူတင်ကြတာပေါ့တောင်းယူလာပြီဆိုတော့အဲ့မှာအောက်ပြီးပဲချိန်နေတော့ရှိလေဆိုတော့တောင်းယူကဝန်းသူကနေလမ်းဆက်ဆက်ပြေးတယ်။အဲ့ဒါဆိုတော့ကျွန်တော်တို့ကတောင်းယူမှာ2နာရီတင်ရတော့တော့ဆိုးမယ်မဖြစ်အဲ့မှာ2နာရီမှာ4နာရီကျော်5နာရီမှာဝန်တူမှာရေကျသွားပြီတဲ့ဟိုဒူးချက်လောက်ဝင်နေပေါ့နော်မြို့ရဲဟိုဒူးချက်လောက်ဝင်ပြီးတော့ပြန်ကျသွားတယ်ဆိုတော့အဲ့ရေတော့ calling ကိုလာမှာတော့တည်တယ်ဒါပေမဲ့ရေအားကဒီသူတို့ပြောတာကိုကျွန်တော်တို့ကဒီလောက်ကြီးတော့ဖြစ်နေမှာတော့မဖြစ်ဘူးဒါပေမဲ့အားလုံးတော့မြို့ပေါ်မှာတော့အကုန်ဝိုင်းဆော့အော်လိုက်တယ်ပေါ့နော်အဲလူကြီးတွေပါအကုန်လုံးဒီပြေးလို့ရအောင်ချွေကြဖို့ပါ냐အော်လိုက်တယ်အဲအော်ပြီးတော့မှဒါမထင်မှတ်ပဲဖြစ်သွားတာကကျွန်တော်တို့ကအရင်95ရေတက်ကူကသူကများသွားတာစက်မြင့်တင်သွားတာ95ရေစားတယ်ကိုယ်တော်နဲ့ကျွန်တော်တို့ဝန်းတုံမှာသူကတေးပြောက်အများကြီးဖြစ်တဲ့အကြီးသူကဆယ်စုနှစ်နှစ်ခုကျော်သူမြစ်ပေါင်း30 40အထိမှာသူကအကြီးဆုံးက95ရေလို့ကျွန်တော်က95ရေရဲ့နောက်မှာကျွန်တော်တို့အဲ့လိုကြီးဘူးတာတစ်ခါမှမရှိတော့ဘူးအခုက95ပဲတာသွားတာပေါ့ဒီရေရတယ်အမျိုးပေါ်မှာကျွန်တော်တို့ည7နာရီ9နာရီမှာအမြင့်ဆုံးကြီးဝင်တဲ့အချိန်လေးတတ်မှတ်ရည7နာရီ9နာရီလောက်လေအဲ့ဒီအချိန်မှာကျွန်တော်တို့ဒီအခုဟိုဘယ်လိုပြောရမလဲပေနဲ့ဆိုရင်တော့လေကျွန်တော်တို့မြို့လက်ကောင်ဒါဈေးကုန်းသားမှာကျွန်တော်တို့ဒါအနည်းဆုံးဟိုမရှိပါဘူးဆိုရင်၄ပြီ၅ပြီလောက်ထိရောက်သွားတာကျွန်တော်တို့ဒီတစ်ခါမှရေမတက်ဘူးရဲ့နေရာမှာတော့လေ၄၅ပြီလောက်ထိရောက်လာတာပေါ့။စွန်နေကြတော့ကျွန်တော်တို့ကတဲ့ပြီ၁၂ပြီနောက်ပြီးတော့ဝါးတရိုက်တွေဖြစ်ပေါ်တော့အဲ့လိုဖြစ်ဟုတ်
ရည်ကြီးမှုအတိုင်းဒါကြီးမားလွန်းတဲ့အတွက်အချုပ်သားတွေနဲ့ဆေးရုံကလူနာတွေကိုသက်ဆိုင်ရန်တာဝန်ရှိသူတွေကဘေးကင်းရာကိုရွှေ့ပြောင်းလိုက်ရတယ်လို့ဆိုပါတယ်
ရဲစခန်းကချုပ်သားတွေပါအကုန်ပြောင်းလိုက်တယ်အဲဒီဈေးကုန်းကြီးကိုရွှေ့လိုက်တယ်ရဲစခန်းကချုပ်သားတွေရွှေ့ပြီးတော့မှအိမ်မှာသူတို့လုံခြုံရေးတာဝန်ပြန်ယူထားတယ်အိမ်မှာဈေးရုံကလည်းလူနာတွေအကုန်လုံးဈေးရုံနဲ့လည်းအကုန်ဝင်တယ်ဒီရလေဈေးရုံနဲ့လည်းဝင်တော့အဲတော့လူနာတွေလည်းရေးပေါ်ဟိုအချိန်ကြီးပေါ်သူတို့အဆောင်တစ်တွေပါလေပြောင်းရွှေ့ထားရုံနောက်ဘက်မှာရုံရှိရောရုံပေါ်ပြောင်းရွှေ့ရတဲ့ဟာရှိတယ်
အသေးထပ်ဖြစ်တဲ့ရေကြီးမှုဒဏ်ကြောင့်ဘေးဒုက္ခရောက်နေသူတွေအတွက်ထမင်းတုံနဲ့စားစရာတွေအပြင်တခြားလိုအပ်တဲ့အကူအညီတွေကိုဒီကနေ့မနက်လိုက်ဝေမယ်လို့ကိုအောင်မျိုးဝေကပြောပါတယ်။တစ်ချိန်တည်းမှာပဲပြီးခဲ့တဲ့အခေါက်ရေကြီးမှုတွေအတွင်းအဆိုးဝါးဆုံးခံခဲ့ရတဲ့ဒေသတစ်ခုဖြစ်တဲ့ကလေးမြို့မှာလည်းမိုးတဲ့ရေကြီးမှုတွေထပ်မံဖြစ်သွားခဲ့တဲ့အတွက်လမ်းမဆက်သွယ်ရေးတွေအခက်အခဲတွေရှိနေတယ်လို့ကလေးမြို့စမ်းချောင်းကျောင်းကဆရာတော်ဥပညာနန္ဒကအခုလိုမိန့်ကြားပါတယ်။
ယာယီတရားတွေထိုးထားတဲ့တရားတွေကအလုံးလောင်လင်းကြီးပြန်ပစ်တယ်ဗျ။အရင်တရားတွေကဟိုယာယီပဲထိုးထားနိုင်ကြတာလေ။အဲတရားကဘုန်းကြီးတို့သတင်းရသလောက်ဆိုလို့ရှိရင်၅ခုလောက်ပြတ်သွားပါလေ
။ဒီတရားတွေကဟိုဘလောက်ထိများသွားရေးလာရေးအတွက်ဟိုပြည်သူလူထုသွားရေးလာရေးအတွက်ဘလောက်များအခေအားကြပါသလဲဖေ။ရေးပါတဲ့တရားတွေပါများပါပါလားဖေ။
အေးပါပါတယ်ဗျကလေးမျိုးရဲ့အနောက်မြောက်ပိုင်းရာဇဂျိုနဲ့ကလေးမျိုးကြားမှာလမ်းတလန်းရှိတယ်ဗျကလေးမျိုးအနောက်ပိုင်းကနေလို့ဆက်သွယ်တဲ့လမ်းမှာချောင်းကလည်းချောင်းကြီး၃ချောင်းလောက်ရှိတယ်အဲ့ဒါကယာယီတရားတွေထိုးထားပါတယ်ရွာကြီးတွေအနေနဲ့လည်းအင်ချီ1000ဘဝန်းကျင်ရွာကြီးတွေ3ရွာလောက်ကိုဆက်သွယ်တာဆိုတော့ကလေးမျိုးနဲ့ဆက်သွယ်အားကြီးများတဲ့ဒေသပါဗျ
မြန်မာနိုင်ငံမိုးလေဝသဌာနကစကိုင်းတိုင်းဒေသကြီးနဲ့ချင်းပြည်နယ်တို့အပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်တချို့မှာလွန်ခဲ့တဲ့24နာရီအတွင်းမိုးရွာခဲ့ပြီးဒီကနေ့အထိခံမှန်းချက်အရလဲတိုင်းဒေသကြီးနဲ့ပြည်နယ်အတော်များများမှာနေရာကွက်ပြီးမိုးကြီးနိုင်ကြောင်းရွာရံရွာနှုံးပြည်ဖြစ်တဲ့အကြောင်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာအစိုးရကဥဆောင်ပြီးရေဘေးသင့်ဒေသပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်ပြည်တွင်းပြည်ပကပညာရှင်တွေနဲ့စီမံကိန်းတွေရေးဆွဲလှုပ်ဆောင်နေတဲ့ကာလမှာပဲအရင်ရေကြီးမှုတွေစိုးစိုးဝါးဝါရင်ဆိုင်ခဲ့ရတဲ့ဒေသတွေမှာအခုလိုမိုးတဲ့ရေကြီးမှုတွေထပ်မံဖြစ်ပေါ်နေတာပါခင်ဗျာ
ကိုဆောင်ဝင်းလိုင်ပြပြသွားတာပါရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအကျိုးအထူးစီစဉ်တွေကိုတော့နေ့စဉ်ရုပ်တံနဲ့ရေဒီယိုမှာထုတ်လွှင့်ပေးနေပါတယ်အင်တာနက်စာမျက်နှာမှာလည်းအချိန်မရွေးကြည့်ရှုနားဆင်ဖတ်ရှုနိုင်ပါတယ်ရှင်လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ ိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုတော့မြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ24 32 49တို့ကနေဖမ်းယူနားဆင်နိုင်ပါရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
သူကတော့ဟိုဗောအမှုပညာရှင်တဦးအနေနဲ့အထူးသဖြင့် celebrity ပေါ့နော်အဲ့လိုတဦးအနေနဲ့အမှုပညာရှင်များရဲ့တဘာဝအတိုင်းအတားကြီးကြတာပေါ့နော်
ဒါကတော့နာယေးကူညီမှုအသင်းရဲ့ဥက္ကဋ္ဌရုပ်ရှင်မင်းသားကျော်သူရဲ့ဇနီးဖြစ်သူအတွေ့အမှုရွှေစည်းကွက်နဲ့ဆက်သွယ်မေးမြန်းထားတဲ့အမျိုးသမီးကဏ္ဍမှာအပြည့်အစုံနားဆင်ရမှာပါရှင်။ဒါအပြင်သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းကြားရအောင်ပါပါ။အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဒေါက်ခင်မျိုးသက်နဲ့အတူဦးကျော်စံသားကတင်ပြမှာပါရှင်။
မြန်မာနိုင်ငံစီးပွားရေးမှာစစ်တပ်ချုပ်ကန့်မှုရှိနေတာကိုလာမယ့်ရွေးကောက်ပွဲကနေရော့သွားအောင်တော့လုပ်နိုင်မှာမဟုတ်ဘူးဆိုတဲ့ဆောင်းပါးကိုတော့တောက်ကြနေထုတ်မစ်စီမာစာဆောင်မှာဆောင်းပါးရှင် Gordon Brown ကရေးပါတယ်မြန်မာနိုင်ငံမှာတင်းအစားတကရတဲ့အကျိုးမြတ်ကိုစစ်တပ်ကထိန်းချုပ်ထားတာဖြစ်ပြီးတကယ်လို့သာရွေးကောက်ပွဲမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီသားအနိုင်ရခဲ့ရင်တော့ဒီလိုထိန်းချုပ်ထားမှုအတွက်အပြောင်းအလဲတွေဖြစ်လာမှာမဟုတ်ဘူးလို့နိုင်ငံတကာစီးပွားရေးသုံးသပ်သူ Varix Mablecroft ရဲ့သုံးသပ်မှုနဲ့အဆချီတာပါတယ်အတိုက်ခံ NLD နိုင်မယ်လို့မျှော်လင့်ထားတာကလည်းစစ်တပ်ကစစ်မှန်တဲ့အပြောင်းလဲတကယ်ပေးမပေးစိုးရိမ်မှုတွေအောက်မှာရှိနေတယ်လို့ဆိုပါတယ်။ဘာပဲပြောပြောစစ်တပ်ကအစိုးရဌာနတွေကိုထိန်းချုပ်ထားတယ်လို့လွှတ်တော်မှာပါအတော်လွှမ်းမိုးနေတာမို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကပဲဆက်ပြီးကြီးစိုးနေမယ်အနေထားရှိနေတာဖြစ်ပြီးလာမယ့်နှစ်နှစ်အတွင်းမှာတော့အခုတိုင်းပဲမရေမရာဆက်ရှိနေဖို့များတယ်လို့သုံးသပ်ပါတယ်။တရုတ်ကမြန်မာနိုင်ငံကိုဖျက်ပြီးတွေ့တန်းထားတဲ့ပိုက်လိုင်းကရေနံစိမ်းဝယ်ယူနေတာမြန်မာထားရဲ့ထက်ဝက်တောင်မရကြောင်းတရုတ်အစိုးရရေနံကော်ပိုရေးရှင်းကဝန်ခံခဲ့တယ်လို့မြန်မာရေနံနဲ့တဘာဝဒန်းဝင်ကလည်း2014ခုနှစ်အစလောက်ကလို့ဝင်ငွေမရတော့ဘူးလို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောပါတယ်ဒါပေမဲ့ပြည်သူတွေကတော့ဒီလိုအရေးပါတဲ့မြန်မာတင်ရန်စတာရောင်းဝယ်မှုအတွက်တည်တည်ချာချာမသိကြပါပဲအခုလိုလူမသိသူမသိစနစ်တွေနဲ့ရောင်းဝယ်နေပြီးစစ်တပ်ကအကျိုးမြတ်ရနေတာကိုကြည့်ရင်လာမယ့်ရွေးကောက်ပွဲဟာစစ်တပ်နဲ့မဟာမိတ်ဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီပဲဆက်ကြီးစိုးနိုင်ခြင်းရှိနေတာမို့စစ်တပ်ရဲ့စီးပွားရေးချုပ်ကန့်ထားမှုတွေပြောင်းလဲဖို့တော့ဖြစ်မလာနိုင်ဘူးလို့ရေးပါတယ
်မြန်မာ needs peace before November election November ရွေးကောက်ပွဲမတိုင်ခင်မြန်မာနိုင်ငံမှာညှိနှိုင်းစည်းဖို့လိုတယ်လို့ Chicago Tribune Editor အပေါ်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဆစ်လာတဲ့ကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲဟာ1960ပြည်တွင်းကပထမဆုံးကျင်းပခဲ့တဲ့ Democracy ရွေးကောက်ပွဲလို့ဖြစ်လာဖို့မျှော်လင့်တယ်လို့အစကြည့်ထားတာပါဒီလိုဖြစ်လာစေဖို့တိုင်းနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရဆေးရေးစာချုပ်ချုပ်ဆိုနိုင်ဖို့လိုသလိုနိုင်ငံတော်ဟောင်းကတိုင်းရင်းသားဒေသတွေအားလုံးမှာလူတိုင်းမဲ့ပစ်နိုင်ဖို့လိုအပ်တယ်လို့ဆိုပါတယ်တနင်္ဂနွေအတိုင်းအတာနဲ့ပါဝင်ဖို့လိုအပ်တာဖြစ်ပေမဲ့အခုတိုင်းပြည်နယ်နိုင်ငံအဖွဲ့၈ဖွဲ့ကပဲလက်မှတ်ရေးထိုးရမှာပါဝင်နိုင်တာမို့ဒါဟာစင်ကုန်မှုတရဖြစ်လာမှာပါဒီလိုအလုံးမပါနိုင်တဲ့အတွက်အကြံဖက်အန်ဒီရီစီလာနိုင်လို့အစိုးရကလည်း2010နဲ့2012တွေတုန်းကလိုပဲတချို့ဒေသတွေအတွက်လုံခြုံရေးကိုအကြောင်းပြပြီးမဲယုံအများအပြားကိုဆိုင်းငံ့ထားတာမျိုးဖြစ်လာနိုင်တယ်လို့ဆိုပါတယ်ဒါကြောင့်မြန်မာနိုင်ငံရဲ့အတင်းဆုံးမခံတဲ့အပြောင်းလဲအခုတိုင်းဆက်ဖြစ်သွားနေတာကိုမြင်ရဖို့ဆိုရင်နိုင်ငံတကာအတိုင်းအတာကနိုဝင်ဘာရွေးကောက်ပွဲမှာမဲ့ပေးတာကိုစောင့်ကြည့်ပြီးဒီတိုင်းလက်ပိုက်ကြည့်နေရင်ဟုတ်ဖဲနဲ့အပြစ်ခတ်ရစေးအလုပ်ဖြစ်အောင်လုပ်ပေးဖို့လိုတယ်လို့ထောက်ပြထားပါတယ်တရုတ်ကသုနဲ့နန်နမေရှင်းထိဆက်နေတဲ့နေရာမှာနေရာယူထားတဲ့ဝါအပါဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ကိုအစိုးရနဲ့အပြစ်ခတ်ရစေးအတွက်အရင်လုခတ်တယ်လို့ဖြန့်ဖြေးပံ့ပိုးတာတွေလုပ်ပေးဖို့လိုအပ်တယ်လို့ဆိုပါတယ်ဒါအပြင်မြန်မာစစ်တပ်ကစီးရဲဆက်ဆံမှုကောင်းအောင်လုပ်နေတဲ့အမေရိကန်အပါဝင်အနောက်နိုင်ငံတွေနဲ့လက်သမဂ္ဂကလည်းတခြားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားညီညာရေးသဘောတူညီချက်တွေရလာစေဖို့ဆောင်ရွက်ပေးဖို့လိုအပ်တယ်လို့ဆိုပါတယ်။ဒေါန်ဆန်းကြီးကတော့တိုက်ပွဲတွေဆက်လက်ဖြစ်နေတာဟာစစ်တပ်ကိုအားဖြည့်ပေးနေရာရောက်တာမို့ တိုင်းသားလက်နက်ကင်တွေအစွမ်းနဲ့အပိယူလုပ်တဲ့နေရာမှာမမျှတတဲ့မကောင်းတဲ့အချက်တွေကိုသဘောမတူမိစေဖို့သတိပေးနေပါတယ်။ဒါပေမဲ့ဒီစစ်တပ်ကပဲနိုင်ငံစီးလုံးညီညွတ်ရေးနဲ့အချုပ်အခြာအနာကိုထိန်းထားတဲ့တစ်ခုတည်းသောအထစရာဖြစ်နေတဲ့အတွက်ဒါဟာသူ့အတွက်ခက်ခဲတဲ့အနေအထားကိုရောက်နေတာပါ။သို့တော်လည်းပဲတက်လာမဲ့အစိုးရတကဒီစစ်ပွဲတွေကိုရပ်သွားအောင်လုပ်နိုင်တာမို့အခုအချိန်မှာပဲပြစ်ခတ်ရစဲကိုလက်မှတ်ထိုးကြဖို့တိုင်းသားလက်နက်ကိုင်အဖွဲ့တွေတိုက်တွန်းနေတယ်လို့ရေးသားထားပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ပြမှာပါရှင
်။ဒီကနေ့မနေ့တင်ပြမယ် idiom အသုံးက
Give a peace of mind.
ဖြစ်ပါတယ်။စာလုံးပေါင်းက GIVE, give ကပေးတာ A ကတခု PIECE, peace, a peace ကအပိုင်းတစ်ပိုင်း OF, off ကရဲ့ MIND, mind ကအုံနောက်ထဲခေါင်းထဲရှိတာဆိုတော့စကုထုံးရဲ့ဓာတ်ရိုက်အသေးပဲကတော့ကိုယ်ခေါင်းထဲရှိတဲ့အပိုင်းတစ်ပိုင်းကိုပေးလိုက်တာပေါ့ဒီသုံးကပေးတယ်ဆိုတော့အပေးခံရသူတဦးတယောက်ဖြစ်တယ် someone ဒါမှမဟုတ် somebody နဲ့တွဲပြီး to give someone a piece of your mind လို့ဖြည့်ဆွဲပြောလို့ရပါတယ် idiom ဆိုရဲတော့ဘိုက်ဒီပဲကတော့သိမကွာထားပါဘူးကျမတို့မြန်မာမှာအထူးသဖြင့်ဒေါသထွက်လို့မချိနဲ့လို့ကိုယ်စိတ်ထဲရှိတာကိုယ်ခံစားချက်ကိုပြောလိုက်တာဆူလိုက်တာမျိုးကိုဆိုလိုတာဖြစ်ပါလေဘန်းစကားအရကတော့ရန်တွေးလိုက်တာပြောထည့်လိုက်တာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John's always late for work I'm going to give himA piece of my mind.
John nga a lou ko a mye be nauk ja de le. Chin naw ro tu ko pyo the pi lite daw mi ya lo de be ya ba de. U ma ko naw ta khaw le la chi cha ya aw ma.
John's always late for work. I'm going to give him a piece of my mind.
Daw da twet lo ma chi nat lo ko sait the shi da ko khan sa che ko pyo lite da su lite da yan twe lite da so yin idiom a thong ya be lu pyo ma le.
Give a piece of mind.of mind
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့နိုင်ကူညီမှုအသင်းရဲ့အတွင်းရေးမှူးရွှေစည်းကွက်နဲ့ဆက်သွယ်မေးမြန်းထားပြီးတော့ဒီတည်တင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းတင်ပြထားတာကိုနားဆင်ရမှာပါရှင
် You can bend butBecause it only serves to make me more determined to achieve my final goal.
အခုမရှိစည်းကနေကိုကျော်သူတို့ဒီအမေရိကန်ပြည်တော်စုကိုရောက်နေပါတော့ Walking a Fine Line ဆိုတဲ့ documentary ပြသတဲ့နေရာမှာပေါ့နော်။မတန်းနေရုပ်ရှင်မှာကျမတွေ့လိုက်ရတာကတော့မရှိစည်းကနေပတ်သက်ပြီးတော့ပေါ့နော်။အဲ့ဒီမှာမရှိစည်းကကပြောထားတာတော့
ခမုန်းကောင်းတယ်လို့တော့သိမတတ်မှာပါဆိုတော့
အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါလား
အဲသူကတော့ဟိုဗောအနုပညာရှင်တူဦးနေနဲ့အထူးသဖြင့် celebrity ပေါ့နော်အဲ့လိုတူဦးနေနဲ့အနုပညာရှင်များရဲ့တဘာဝအတိုင်းအတ္တကြီးကြတာပေါ့နော်အတ္တကြီးတယ်သူတို့ကိုသူတို့ဘဟုပြုပြီးတော့တွေးတက်ခေါ်တက်လုံးတက်ကြင်တက်ပါတယ်ကျမနားလဲထားတဲ့ခင်မောင်ကောင်တရားကျမနားလဲထားတဲ့အဖေတယောက်ဆိုတာတော့တရားမလားမိသားစုအပေါ်မှာသူတို့ရဲ့အတ္တတွေကိုချပြီးတော့တောင်းဝင်ယူဆောင်ရှောက်တာမျိုးပေါ့နော်သူကကြတော့မဟုတ်ဘူးပေါ့ကိုစိုးကြတော့အဲ့လိုပုံစံမဟုတ်လို့
အဲ့ဒီမှာပေါ့နော်ချက်ပြီးတော့ကျမတွေ့ရတာကတော့မရှိစိကွက်ပြူတာ
ဘာလို့လဲဆိုတော့ကားရိုက်ပြီးသူဘက်ဆန်နေဝင်လာတဲ့ချိန်မှာဥမာသူစတယ်လို့လည်းမြင်နေပြောတယ်ညာလို့ရှေ့စုကွက်ကလေးယူလာပြီးတော့ငါရှေ့စုကွက်ကလေးလှုပ်ကြွေးမယ်ဆိုယူခဲ့တာမဟုတ်ဘူးလို့ယူလာခဲ့တယ်သူဘာမှအိုင်ဒီယာမရှိဘူးပေါ့ဘာလှုပ်ကြွေးမလဲဘာလို့
အဲ့လားလေကျမတို့ကအကြောင်းတော့လေဟိုကျမနဲ့သူနဲ့အကြောင်းအတူတူပေါ့နော်ဆင်မက်စ်တိပေါ့ဆင်မက်စ်ရဆိုတော့ကျမလည်းသူ့မေးဘူးပါလေဘာလုပ်မလဲညာလုပ်မလဲဆိုတော့ဟိုလိုလေးဒီလိုလိုပေါ့နော်ကျမကသူ့ဘုံဝင်လေးလေးမေးဘူးတယ်သူရုပ်ရှင်သုံးဆောင်လုံးပါလားဘာလို့ဆိုတော့ကျမအဲ့ live ကိုစိတ်ကိုမစိတ်ခဲ့တာကျမလူချင်းနဲ့ live ကဟိုတာမန်မိသားစုပေါ့နော်တော်ဝင်ချင်းရဲ့စာမုံမမပါတော့မိသားစု live ကိုကျမလူချင်းရဲ့အောင်ဆိုတော့အဲ့လိုမေးခဲ့ပါတယ်မေးတော့သူကမဟုတ်မလုပ်ဘူးလို့ပြောခဲ့ပါတယ်ဒါပေမဲ့တကယ်ရသူယူရဲ့အချိန်ကြတော့လေအဲ့လိုပေါ့ကျမသဘောတူပြီးတော့ယူတော့မယ်လို့ဆုံးဖြတ်ပြီးယူကြတာမဟုတ်ဘူးသူကသူအတင်းကားတင်ပြီးယူခဲ့ရမှာဖြစ်ခဲ့တာ哦ဆိုယူခဲ့တယ်ယူခဲ့ပြီးတဲ့နောက်တော့ကျမကလည်းနိုင်ငံသားတော့မသွားချင်ဘူးသူမိပါရရနိုင်ငံသားသွားပေါ့ဘာလို့ဆိုကျမတို့ရဲ့ဟိုပမာဒီမှာတက်တဲ့ပညာနဲ့လှုပ်ရှားဖို့ကြတော့လက်သိအရှင်းမပြေဘူးပေါ့နော် professional တွေမဟုတ်တဲ့အဲ့လာနဲ့နောက်ဆုံးကြတော့ကျမကလည်းကျေ လှုပ်ချင်တာလှုပ်ဆိုသူရုပ်ရှင်သူဆောင်ဖြစ်သွားတာ။ तू ကအမှန်မှားတော့ तू ငငယ်တည်းကရုပ်ရှင်သူဆောင်တိတ်ဖြစ်ချင်ခဲ့တာ။သူပြောပေါ်ကြတယ်။ဟုတ်ကဲ့
။
ဒါပေမဲ့သူ့မိဘတွေကအဖေကလည်းသူ့ဖေကလည်းသူ့ရုပ်ဆောင်ဖြစ်မှာမကြိုက်ဘူးပေါ့နော်။သူတို့လည်းအဲ့ life ကိုမကြိုက်ဘူး။မကြိုက်တော့ပြီးမလုပ်ခဲ့ဘူးလူပြောပေါ်တော့။ဒါပေမဲ့အိမ်တော်ကြတော့အဲ့မေမေမှာသဘောတူနေတယ်လှုပ်ဆိုတော့ဒီမှာလည်းသဘောတူလိုက်ရတာပေါ့။
โอเค
ဆိုတော့အဲ့တော့ तू လုတ်ချင်တာသူဖြစ်တာ तू လုတ်ချင်တဲ့မျိုးသမီးလည်းမိမလည်းသူရတယ်သူလုတ်ချင်တာ तू ဖြစ်ချင်တဲ့တုပ်ဆောင် तू ဖြစ်သွားတာပေါ့နော် तू life ကတော့ جماعه တော့ جماعه မဖြစ်ချင်တဲ့ life ကို جماعه ရောက်သွားတာ तू ကရုပ်ရှင်တုပ်ဆောင်လုပ်ပဲ तू လုတ်တတ်တာလေဒီ2009ခုနှစ်ကနေပြီးဒီ2000အခုပေါ့ရုပ်ရှင်ရဲ့အခုပြန်ရုပ်ရှင်ရဲ့ကြားထဲမှာဆိုသူဘာစီးပွားရေးမှမလုပ်ဘူး جماعه လည်းပြေးမလုပ်ပါဘူးပြေးမလုပ်ဘူးဆိုတော့ तू မလုတ်တတ်ဘူးဒီ frame မလုတ်တတ်ဘူး तू ရုပ်ရှင်တုပ်ဆောင်မလုတ်တတ်တာအဲ तू လုတ်ချင်တာ तू လုတ်ခွင့်ရတယ်အဲ့ဒါမှတန်ကောင်းဆိုအဲ့လှုပ်ချင်တဲ့လုပ်ကိုင်းငွေဝင်တော့ပတ်ဆက်ဝင်တယ်ပေါ့
ဟုတ်ကဲ့
ဆိုတော့အဲ့လာကိုကျွန်တော်ပြောခဲ့တာ
နောက်တစ်ချက်ပေါ့နော်ဒီရုပ်ရှင်ဦးပဲပြန်သွားမယ်ဆိုလို့ရှိရင်ကျွန်မတွေ့ရတာပေါ့နော်အရင်ကကိုကျော်သူအနေနဲ့ရရတောက်တယ်စကားများကြတယ်နောက်တော့မိမကိုသူတော်တော်လေးကိုစိတ်ဆိုးတယ်ပေါ့နော
်ဒီလိုနဲ့တနေ့မှကျွန်တော်အကြီးအကျယ်စကားများတယ်ကျွန်တော်လည်းစိတ်ငြင်းနေတဲ့အရက်တော့ဒီရက်ခွက်ကိုကျွန်တော်မိမပုံချကျွန်တော်တော့တော့ချက်တော့ကြာကြတော့စိတ်ကြီးကိုစိတ်ကြီးကြောက်ခဲ့တယ်ဖြစ်တယ်ယူတို့ဖြစ်ကုန်သူမရှိမှအေးမယ်ဆိုပြီးကျွန်တော်အတွေ့အကြုံအဲ့ဒါကျွန်တော်နားမကြည့်တော့ကြိုက်ပြီးကျွန်တော်အိမ်ခန့်တယ်မှာအ
ဲ့ဒီကနေမှတစင်းအခုလိုမျိုးအခြေအနေပေါ့နော်အခုလို Maxisay စူရတယ်နောက်ပြီးတော့နိုင်ငံတကာကလည်းအတိမှပြုတဲ့လူတူအနေနဲ့ပေါ့နော်အထူးသဖြင့်ဒီလူမှုရေးပရာဟိတလုပ်တဲ့နေရာမှာအတော်လေးကိုချီချူးတိုက်တဲ့ပုံကိုလို့လေအထူးသဖြင့်မြန်မာတနိုင်ငံလုံးကပေါ့နော်တိမှပြုကြတယ်ဆိုတော့အဲ့လိုမျိုးပုံကနေပြီးတော့မှအတားကနေပြီးတော့မှပရာဟိတကူးလာရအောင်လို့ဘယ်လိုမျိုးမရှိစုခဲ့အနေနဲ့ပေါ့နော်ဇနီးတဲ့တယောက်အနေနဲ့သူဖြစ်လာတယ်လို့ထင်ပါလေရှင
်အနုပညာသမားတွေကျမမြင်လာများသောအားဖြင့်ပေါ့ပေါ့နေပေါ့ပေါ့စားကိုကျမမကြိုက်ဘူးကျမဘဝကိုဟိုလေးလေးနက်နက်တွေးရှိနေလေးလေးနက်နက်လှူတာကြိုင်တာလေးလေးနက်နက်ဖြောက်နှမ်းအောင်ကြိုက်တာဆိုတော့ပထမပိုင်းကတော့သူကလည်းပေါ့ပေါ့ပဲပေါ့ပေါ့ပေါ့နေတယ်ဒါပေမဲ့နောက်ပိုင်းကျတော့ကျမကိုနိုင်တာလည်းဒီပရာဟိတကိုစိတ်ဝင်စားကျမလည်းမြန်တဲ့သူ့ကိုဖက်မသားရင်းနဲ့ပတ်သက်ပြီးတော့သားသမီးတွေကိုလည်းကျမတာဝန်ယူပြီးတော့အကုန်လုံးပေါ့ပညာရေးလည်းပညာရေးအလျောက်ပေါ့နော်အတွေးခေါ်လည်းတွေးခေါ်လည်းအမြဲတမ်းကျမသူ့ကိုထုံမာတယ်ပုံသွင်းတယ်ပေါ့အဲ့မှာသူကလည်းဒီကနေသိနေရတာပေါ့နော်သိနေနောက်ဆုံးကျတော့ကျမတို့ဒီနိုင်ရေးအသင်းကကျမအတော်မန္တလေးမှာရှိတယ်။ဒါလမ်းမြတ်ဆိုသူကဗမဆိုအတင်းကနိုင်ကတူပါ။ဆိုပြပြညမှာပေါ့နော်။အဲ့ဒီညမရှိရနေတယ်ကျမဒီတင်းနေကြားပြီးတော့ကျမရန်ကုန်မှာရန်လို့ချင်တယ်။အဲ့ဒီမှာကိုကျော်သူရဲ့ producer ပဲမျက်ချေကိုဝင်းနိုင်။သူကနေပြီးတော့ဥဒုခကိုလုတော့မယ်။ကျမအတော်ကလည်းပြောတယ်ရန်ကုန်မှာဥဒုခလုတော့မယ်။ဆိုတော့ကျမဒါပေမဲ့ဥဒုခကိုကျမတိုင်ရိုက်မသိဘူး။မသိတဲ့ခါကျတော့အဲကိုဝင်းနိုင်ကနေကရှင်တိပြီးတော့ကျမတို့ဒီမှာတွားပြီးကိုကျော်သူကတော့သိတာပေါ့ကျမကမသိတာ။အဲဒါနဲ့တွားပြီးတော့ကျမတို့ဒီအလုံးဝထည့်ပြီးလုတ်ဖြစ်လာတော့လုတ်ဖြစ်လာတဲ့ခါမှလည်းပထမတော့သူကလည်းပိတ်လေးလေးနဲ့နဲ့မဟုတ်သေးဘူးပေါ့နော်ပေါ့ပေါ့ပဲလုံရင်းကနေပြီးနောက်ပိုင်းကျသူလည်းလေးလေးနဲ့နဲ့ပါလာပါတယ်အဲ့ဒီကနေတဖြည်းဖြည်းပြောင်းလဲယူရတာပေါ့နော်2001ကနေပြီး2009လောက်အထိကတော့ကျွန်တော်တို့သင်ရတော့တာမှန်ပေါ့ဒီသူကလည်းရုပ်ရှင်အနုပညာရှင်တဦးနေနဲ့သူ့နာမည်ကတော့ကျွန်တော်တို့ဒီမှာပါနေတယ်ပေါ့ဒါပေမဲ့သူကအချိန်ပြည့်မလာနိုင်ဘူးအားရင်လာလုတ်ပြီးတယ်အဲ့ဒီအချိန်မှာတော့အတင်းကိုလည်းလူတွေကဖြည်းဖြည်းဖြည်းဖြည်းရှင်းဝင်လာလာတော့ဒီအညီတည်တာမှာဆိုတော့2009ခုနှစ်မှာဒီရှိုးအားရောက်မှာပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးနောက်ပိုင်းမှာဒီပြည်သူရဲ့အရင်စိတ်မချပါဘာလို့သူတို့နားလည်သွားတာဒီနိုင်ရေးသင်းကအတူတူချက်တာတခုရမဟုတ်ဘူးတိုင်းပြည်အတွက်လိုအပ်လာရင်ပြည်သူတွေဘက်ကယက်တီတဲ့အသင်းကိုကျော်သူကပြည်သူဘက်ကယက်တီရဲ့လူတို့ဦးလူတို့နားလည်သွားတယ်ပေါ့အဲ့ဒီနောက်မှာသူလည်းပူပြီးတော့စိတ်ပါလာပေါ့နော်စိတ်ပါလာပြီးပြည်သူအတွက်အကျိုးပြုခြင်းနဲ့စိတ်တပူများလာတယ်ပေါ့အလာနေပြီပြပြပြပြပြောင်းနေကြတာဟုတ်ကဲ
့ကိုကျော်သူတချိန်ကအဲ့လိုမျိုးရုပ်ရှင်မင်းသားဖြစ်တယ်နောက်ပြီးတော့ရက်လဲတောက်တယ်အဲ့ဒီနေ့ဒီစင်ဒီလိုမျိုးကူးပြောင်းလာတဲ့နေရာမှာမတ်ရှူစီကဇနီးတဲ့တယောက်အနေနဲ့ပေါ့နော်တော်တော်လေးတွန်းပို့မှုကကြီးမယ်လို့ကျမယူဆပါတယ်ခဏမြန်မာနိုင်ငံမှာလည်းပေါ့နော်ဒီအမျိုးသမီးတွေပေါ့နော်သူတို့အိမ်တောင်ကြီးမှာအမျိုးမျိုးအခက်အခဲတွေရင်ဆိုင်နေရတာတွေလည်းအများကြီးပဲရှိကြပါတယ်အဲ့လိုမျိုးအမျိုးသမီးတွေအတွက်ကိုဘယ်လိုမတ်ရှူစီကအကြံပေးချင်ပါလဲရှင်
အမမာတော့တကယ်တကယ်တော့သူရဲ့ဘဝမှာပြည့်ပြည့်စုံတဲ့ဘဝတွေမဟုတ်ကြပါဘူးအားလုံးကကိုယ်ဒုက္ခလေးနဲ့ကိုရှိကြဒါပေမဲ့လူတွေကကိုယ်အတ္တနဲ့ပဲကိုဘဟုပြုတ်ပြီးတော့တွင်းနေကိုယ့်ဘဝအဆိုးဆုံးဒါမှမဟုတ်ကိုယ့်ဘဝအကောင်းဆုံးအဲ့လိုတွေဖြစ်သွားတတ်တယ်အမမာတော့ကိုဘဟုပြုတ်ပြီးတွင်းတဲ့အတ္တကိုရှော့လိုက်နိုင်ရင်ကျမဆိုရင်ကျမရဲ့ပထမဆုံးမိဘပေါ့မိဘအနေနဲ့ဒီသူတို့သမီးယောက်ျားကွဲလာတာကိုသူတို့မတွေ့ကြအောင်သ
အလားကိုကျွန်မမိဘတို့ကျွန်မတွေးပေးတယ်။နောက်သားသမီးရတဲ့အဖေမိကိုယ်တော်ပဲလိုချင်တယ
်။ဟုတ်ကဲ
့။အဲ့တွေးပေးတယ်။အဲ့လိုပေါ့ကိုကူကူဘဟုမပြုဘဲနဲ့ကိုပဝင်းကျင်ကိုဘဟုပြုပြီးတော့သူတို့အတွက်တွင်းနဲ့ကျွန်မတို့ဒီလိုခတ်နိုင်လာတာပေါ့နော်။ဟိုနှမွေးတော့ကိုတနာပြီးကိုပဲဟောဖြစ်ပြီးရင်တော့ကျွန်မလည်းကိုရင်ကိုယ်သွားမှာ။ဆိုတော့အဲ့လိုမျိုးတွေးတဲ့အချင်းလေးတွေလုပ်တင်ပါတယ်။ဒါလည်းဗုဒ္ဓရဲ့အဆုံးမှာပါပဲ
။ဟုတ်ကဲ့
။တဲ့အရာမှအမြဲတမ်းငြင်းနေပါဘူး။ကျေမကောင်းစရာဆိုလည်းခဏပါပဲပျော်စရာဆိုလည်းခဏပါပဲတင်ပါအဲ့လိုမြင်လာတဲ့အခါကျတော့ကောင်းတာပဲရွေးလို့ဖြစ်လာတာပေါ့နော
်ဆိုလိုတာကတော့ဒီမှတ်တမ်းတင်ရုပ်ရှင်ကကိုကျော်သူရဲ့သူ့ရဲ့ဘောပါအကြောင်းရိုက်ထားတဲ့ Walking a Fine Line ဆိုပေမဲ့လေဆိုတော့မတ်ရွှေစည်းကပြောချက်အရဆိုရှင်မတ်ရွှေစည်းရဲ့ဘောပါကလေ Walking a Fine Line နေပဲစင်တူတယ်လို့ဆိုရမှာပေါ့
ဟုတ်ပါဘူးဆိုတော့နောက်ထောင်းခုနှစ်မှာကိုကျော်သူလုံးဝကားမရိုက်ရတော့ပေါ့နော်ကမ်းရရနုပညာရှင်ပြောင်းနေတယ်လေရုပ်ရှင်မြင်ရတော့စိတ်တက်ကြတယ်ဝင်နေနဲ့လည်းစိတ်တက်ကြတယ်အဲ့ဒီအချိန်မှာကျမသူ့ကိုပြောတာလောကကြီးမှာပတ်ဆက်ရှာတာတခုလည်းအလုံးမဟုတ်ဘူးကိုလှုပ်လိုက်တဲ့အလုပ်တခုဟာပတ်ဝန်းကျင်ကိုအကျိုးပြုသွားမယ်ဒါမှမဟုတ်ကိုမိသားစုအကျိုးပြုအနည်းဆုံးကို့အတွက်ကုစုဖြစ်သွားမယ်ဆိုရင်ဒါအလုပ်ပဲလို့ကျမအဲ့လိုအားပေးခဲ့ပါတယ်အဲ့ဒီအတွက်လည်းသူ Pride ကို2009ခုနှစ်နောက်ပိုင်းမှာသူခြေစုံပြုတ်ဝင်ပြစ်သွားတာ
ကျွန်တော်လိုက်ပါကျွန်တော်ဟိုကြီးပြင်းလာတဲ့အချိန်မှာကျွန်တော်ဘာမှgraduate လည်းမဟုတ်ကြောင်ပညာရေးကလည်းနေပါတယ်ဟိုရုပ်ရှင်မင်းသားဖြစ်ပြီးတော့အရက်ပေါက်တာပါညာဒါစိုးပြီးတာတွေမိုက်ခဲ့တာအများကြီးပဲဟာအဓိကကျွန်တော်အမျိုးသမီးရွှေစုခွက်ကနေပြီးတော့သူဟိုကျွန်တော်ဘဝကိုချိန်ပေးတဲ့ကိစ္စချိန်ပေးတဲ့အတွက်လည်းအခုလိုဒီအတွေ့အခေါ်ပိုင်းဒီစတေမတန်ကအရေးကြီးဆိုတာတန်ကတော့ဒီဆုံးကမဲ့ကိစ္စမျိုးဒါမျိုးတွေဖြစ်လာတယ်ဆိုတာဒါကြောင့်ကျွန်တော်လုံမိတာနောက်ဒီပရာဟိတလုတ်တဲ့ဟာလည်းဒါကျွန်တော်အမျိုးသမီးရဲ့တိုက်တွန်းမှုနဲ့ကျွန်တော်ကလုတ်ခဲ့ရတာYou can
bend but never break me cause it only serves to make me ဒေါ်လလတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ပြီးတဲ့နောက်မှာတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်မှာပါရှင
်ယူထရီနိုလို့ခေါ်တဲ့အမှုန်ကလေးမှာအလေးတင်ရှိချောင်ပြတာတဲ့ဒီအမှုန်ရဲ့ပြောင်းလဲမှုကိုတိုင်းတာနိုင်တဲ့အတွက်2015ခုနှစ်အတွက်ယူပဗေဒနိုဘယ်ဆုကိုဂျပန်နိုင်ငံတိုကျိုတက္ကသိုလ်ကတာကာအာကီကာချီတာနဲ့ကနေဒါနိုင်ငံကွင်းစ်တက္ကသိုလ်ကအာသာမက်ဒေါ်နယ်ဒ်တို့ကိုချီးမြှင့်လိုက်ပါတယ်။သူတို့ရဲ့တွေ့ရှိချက်ဟာဘယ်လောက်အရေးပါလို့ပါလဲ။ NASA ကသိပ္ပံပညာရှင်ဒေါက်တာဗရီတာတင်ကပြောပြပေးပါတယ
်။အခု2015ခုနှစ်နိုဘယ်ယူပဗေဒဆုရတာဂျပန်ကပါမောကကာဂျီတာဆိုတာသူကတိုကျိုယူနီဗာစီတီရပါသူနဲ့အတူတူနောက်ဘသူပေးလဲဆိုတော့ Professor McDonald ဆိုတာ Queen University ကနေဒါနိုင်ငံသူကအငိမ့်စားပါမောကပါသူတို့နှစ်ယောက်စလုံးကဟိုနျူကလ িয়ার ယူပဗေဒပညာရှင်တူဖြစ်ပါတယ်သူတို့နှစ်ယောက်စလုံးရဲ့တွေ့တဲ့ဟာရှင်နျူထရီနိုရဲ့တဘာဝကိုနျူထရီနိုကအလေးချိန်မဲ့တယ်ဆိုတာဟိုတစ်သက်လုံးယူဆလာကြတာပေါ့နော်အနှစ်60-90လောက်အဲ့ဒါမှားတယ်ဒါနျူထရီနိုကသူ့မှာအလေးချိန်ရှိတယ်ဆိုတဲ့ဟာကိုတက်တေပြတဲ့အနေနဲ့သူတို့1998-2000ပေါ့နော်အဲ့ဒီတက်ဂရိတ်အဲ့လောက်မှာဆိုတော့လွန်ခဲ့တဲ့15-16ကတိုင်းတုန်းကတိုင်းလူရခဲ့တဲ့အဖြစ်ပေါ့မူတည်ပြီးတော့မှအခုသူတို့ယူပါဗေဒနိုဘယ်ဆုပေးတာဖြစ်ပါတယ
်ဆရာပထမဦးဆုံးပေါ့နော်နျူထရီနိုကိုတိုင်းလို့ရတယ်ဆိုတော့နျူထရီနိုအများနာလဲအောင်စကားလုံးရှင်းရှင်းလေးနဲ့ပြောပြပါနျူထရီနိုဆိုတာဘာလ
ဲနျူထရီနိုဆိုတာဘာလဲဆိုလို့ရှိရင်သူကအဖို့ဓာတ်လည်းမရှိဘူးအမဓာတ်လည်းမရှိတဲ့အတွက်နျူထရယ်ပေါ့နော်နျူထရယ်ဆိုတဲ့အခါကျတော့အဖို့ဓာတ်အမဓာတ်မရှိဘူးဒါပေမဲ့နျူထရွန်လည်းမဟုတ်ဘူးနော်နျူထရွန်ဆိုတဲ့ဟာကတော့ဘာလဲဆိုပရမာဏုမျိုးသူကပရမာဏုမျိုးတစ်ခုကနေတစ်ခုနျူထရွန်ကနေပြီးတော့ပရိုတွန်ပြောင်းသွားတဲ့အခါကျရင်ထွက်လာတဲ့စွမ်းအင်တစ်ခုအနေနဲ့တိုင်းလို့ရတဲ့အတွက်တိုင်းလို့တော့ရတယ်အဖို့ဓာတ်အမဓာတ်မရှိဘူးသူ့ရဲ့ဒရဂ်ဝတ္ထုအလေးချိန်လည်းအရင်ငယ်တော့တဲ့အတွက်ဟို1934ခုနှစ်မှာပေါ့နော်အန်ရီကိုဖာမီဆိုတဲ့ယူပဗေဒပညာရှင်သူကလည်း1938ခုနှစ်လမ်းမှာနေနိုဘယ်ပရိုက်စ်ရခဲ့ပူတာသူကနေပြီးတော့နာမည်ပေးခဲ့တာပါအီတလီယန်စကားအရာဆိုလို့ရှိရင်နျူထရယ်ဆိုတာကလုံးဝဓာတ်မရှိတာအဲ့တော့နျူထရီနိုဆိုတာလုံးဝဓာတ်မရှိတဲ့နျူထရွန်ပေါက်စာလေးလို့ခေါ်တာပေါ့နော်တဘာဝလျှောက်နျူထရွန်ကနေပြီးတော့ရေဒီယိုတက်တိကြွပြီးပြောင်းသွားတဲ့အခါကြလို့ရှင်နောက်ပရမာအနုမျိုးဖြစ်တဲ့ပရိုတွန်တို့တဘာဝကိုပြောင်းသွားနိုင်တဲ့အဲ့လိုပြောင်းသွားတဲ့အချိန်မှာနျူထရီနိုဆိုတဲ့တိုင်းလို့ရတဲ့စွမ်းအင်တစ်ခုပေါ်လာပါတယ်။သူကအလေးချိန်မရှိသလောက်ကိုတေးတဲ့အတွက်ဖြစ်ပါတယ်။ အမျိုးအစား၃ခုရှိတယ်ဆိုတော့နောက်ပြောပြမယ်အဲ့ neutrino ၃ခုကိုပေါင်းလိုက်ရင်တောင်မှဒီအလွန်တရာမှအလေးချိန် drug ဝတ္ထုသိငယ်တဲ့ electron နဲ့အစပေါင်းတတန်းပုံတပုံမကပို့ပြီးတော့သူကအလေးချိန်နည်းပါတယ်အဲ့တော့ drug တဘာဝမရှိတဲ့ပရမအနုမြူရဲ့တိငယ်ဆိုတဲ့အနုမြူမှုံကိုသိပ္ပံဓာတ်ခွဲခိုင်းမှာတိုင်းနိုင်တဲ့အတွက်ဒီ Nobel ဆုရတာဖြစ်ပါတယ
်အခုလိုမျိုး neutrino ကိုတိုင်းတာလို့ရတဲ့အတွက်နောက်ဆက်တွဲပေါ့နော်သိပ္ပံပညာရဲ့မှာဘာတွေအကျိုးဖြစ်ထွန်းလာနိုင်ပါလဲ
ဟောသိပ္ပံပညာရဲ့အနေနဲ့သိပ္ပံပညာရှင်တွေကအခုလက်ခံထားတာဒီစัจ java ဝလာကြီးတစ်ခုလုံးကဒီအခြေခံပေါ့နော်စัจ java ဝလာကြီးအခုလုံးကိုဘာနေပြီးတော့ပေါင်းစပ်ဖွဲ့စည်းထားတယ်လဲနော်အနုမြူအပြင်သူ့တဲ့သေးတဲ့ပရမအနုမြူရှိတယ်ပရမအနုမြူတဲ့သေးတဲ့အမှုန်လေးတွေရှိတယ်ဒါဆိုလို့ရှိလို့ရှိရင်ဒီပေါင်းဆက်ထားတဲ့တဘာဝတွေကဘာကြောင့်လဲဆိုပြနောက်ဆုံးလက်ခံယူဆထားတဲ့ standard model ဆိုတာရှိပါတယ်အဲ့ယူဆတွေ့ချက်အရာဆိုလို့ရှိရင်ဆက်ကြဘလာကိုဖြောက်ချီးထားတဲ့တကယ်မှန်တဲ့နေရာမှာမဟုတ်တော့ဘူးဆိုတာဖြစ်သွားပြီအဲ့တော့ဒီ standard model ကိုပြန်ပြီးတော့ပြင်ယူရလိမ့်မယ်ပြင်လိုက်ခြင်းအားဖြင့်ကျွန်တော်တို့အခုလက်ခံထားတဲ့စัจ java ဝလာကြီးကိုအခြေခံထားတဲ့အဓိကအသေးဆုံးပစ္စည်းဟာဘာလဲဆိုတဲ့ဟာကိုတွက်ချက်ထားတဲ့နေရာမှာကိုသူတို့ပြန်ပြီးတော့ပြောင်းပြီးတော့တွက်ချက်လေ့လာမှာဖြစ်ပါတယ်အခုတွေ့ရှိချက်အရာဆိုရင်ပေါ့နော
်ဒီ neutrino ရဲ့သဘောသဘာဝကိုဘယ်လိုတွေ့လာတာပါလဲ
လွန်ခဲ့တဲ့အနှစ်2000လောက်က Greek အတွေးခေါ်ဒါသနာပညာရှင်တွေကအတမ်းမှာအသေးဆုံးပဲဘယ်လို့မှခွဲလို့မရအောင်ဒါပေမဲ့လွန်ခဲ့တဲ့အနှစ်100လောက်ကစပြီးဒီ nuclear ပောက်ကွဲမှုတွေနောက်ပြီးတော့ nuclear ရောင်ခြည်တွေတက်ရောက်မှုကြောင့် drug တွေပြောင်းသွားတဲ့ဟာတွေကိုတိုင်းထားတဲ့အခါကျတော့အတမ်းမှာသူ့တဲ့သေးတဲ့ပရမအနုမြူဆိုတာရှိတယ်စတွေ့တာလေတိုင်းတိုင်းနဲ့ပရမအနုမြူတစ်ခုကနေနောက်တစ်ခုကိုပြောင်းသွားတဲ့အခါကျလို့ရှိရင် neutrino ဆိုတဲ့တိုင်းလို့မရတဲ့အမှုန်ပေါက်စားလေးပေါ့နော်အဲ့ဒါလေးထွက်လာဒီ neutrino ကိုအခုစပြီးတော့တကယ်ရှိပါတယ်ဆိုတဲ့ဟာကိုတိုင်းတဲ့အခါကျတော့ Tokyo University ကပမောက္ခတိုင်းတဲ့ဟာဖြင့် neutrino က electron neutrino လည်းဖြစ်နိုင်တယ်တခြား neutrino အမျိုးလည်းဖြစ်နိုင်တယ်ဆိုတဲ့ဟာကိုသူကနေပြတိုင်းပြတယ်ကနေဒါမှာရှိတယ်အငိမ့်သားပမောက္ခတိုင်းခဲ့တဲ့ဟာကျတော့ neutrino ကနေရနေပြီးတော့ထွက်လာတဲ့ cosmic ရောင်ကြီးရဲ့တက်ရောက်မှုကြောင့်ကမ္ဘာလေထုထဲမှာရှိတဲ့အမှုန်လေးကနေပြီးတော့ neutrino တွေအဖြစ်ယိုယွင်းပြီးပြောင်းသွားတဲ့ဟာကိုနိုင်တယ်ရှိတယ်။နောက်နေပေါ်မှာရှိတဲ့နျူထရွန်ကနေပြီးတော့ဒီရေဒီယိုတက်တိကြွပြောင်းမှုအကြောင်းပရိုတွန်ကိုပြောင်းသွားတဲ့အခါကျလေဆိုရင်နျူထရွန်တွေထွက်လာတယ်။တကယ်တမ်းကြတဲ့အခါကျနျူထရီနိုကအဲ့ဒီကနေထွက်လာတဲ့အခါမှာ၃မျိုးရှိတယ်။တစ်ခုက electron neutrino, tau neutrino, နောက်တစ်ခုက muon neutrino. ဒီ neutrino တိုင်းလိုက်တိုင်းတိုင်းလိုက်တိုင်းတိုင်းလိုက်တဲ့ပမာဏကိုအပြည့်ရမယ်အစားစားထုတ်လိုက်တုန်းကတော့နေရရောက်လာတုန်းကတော့ electron neutrino ပဲ။တိုင်းလဲတိုင်းရော electron neutrino မဟုတ်တော့ဘဲနဲ့ muon neutrino ဖြစ်တဲ့အတွက်တိုင်းတဲ့အခါ၃ပုံ၃ပုံပဲတိုင်းပြီးလာနေတဲ့အချိန်ပြောင်းသွားတာပေါ့နော်။ muon neutrino နဲ့ electron neutrino နဲ့နော် tau neutrino ရဲ့အလေးချိန်ကနေနေစီကွာတယ်ဆိုတာကိုသူတို့တိုင်းလို့ရတယ်။အဲ့ဒါကြောင့် neutrino က drug အလေးချိန်ရှိတယ်ဆိုတဲ့ဟာအခြေခံပြီးပြန်တွက်ရမှာဖြစ်ပါတယ
်။ neutrino 3မျိုးရှိတယ်3မျိုးကတလှည့်စီပြောင်းနေတယ
်။အတလှည့်စီပြောင်းနေတယ
်။ Okay အခုလိုမျိုးတိုင်းနိုင်တဲ့အတွက်စံသတ်မှတ်ထားတဲ့ပုံစံတွေကိုပြောင်းပြရမယ်ဆိုတော့ပြောင်းတဲ့အခါမှာအထူးခြားခြားဘာတွေဖြစ်လာမလဲ
။ဒီစက်ချာဝလာတိုင်းမှာရှိတဲ့ swan in the drug တွေဟာဘာနဲ့ဖွဲ့စည်းထားရဲဆိုတော့ standard model ဆိုတော့ဒီနေရာမှာကိုပြောင်းပြီးတော့ဟိုရှာတော့မယ်ပြောင်းပြီးတော့ theory အစ်စ်တွေထုတ်ပါလိမ့်မယ်အဲ့တော့အဲ့လိုထုတ်တဲ့အခါကြလို့ရှိလို့ရှင်ဒီ theory အစ်စ်တွေရာဒီအခုကျွန်တော်တို့ကဘာပေါ်မှာရှိတာရောစက်ကြဝလာထဲမှာ cosmic background radiation တို့ပါလို့ပြန်တိုင်းတဲ့အခါအသေးစိတ်ပြန်ပြီးတိုင်းရမယ်ပုံစံတစ်မျိုးနဲ့တိုင်းရမယ်ပြီးတဲ့အခါကျဒီ neutrino ကနေပြီးတော့မှမတူတဲ့အလေးချိန်တွေပို့ပြီးတော့တိတိကျကျပုံပြီးတိုင်းဖို့အတွက်ကိုတို့အခုနောက်ပိုင်းသိပ္ပံပညာရှင်တွေကပြင်ဆင်နေကြပြီပေါ့နော
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နဲ့နော
်သိပ္ပံနဲ့နေပညာအစီအစဉ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်ခဲ့တာပါရှင်စနေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။လွန်ခဲ့တဲ့ဆယ်စုနှစ်ခုနှစ်ခုတာကာလတစ်လျှောက်လုံး အရင်ကထက်ပုံမိုးပြီးတော့တည်ငြိမ်မှုရှိအောင်ပုံမိုးကောင်းမွန်ခိုင်မာလာစေအောင်ကုလသမဂ္ဂဟာနိုင်ငံတကာကလိုက်နာကျင့်သုံးရမယ့်စံစည်းကမ်းသတ်မှတ်ချက်တွေကိုကြိုးပမ်းချမှတ်လှုပ်ဆောင်ခဲ့ပါတယ်။ဒါဟာနိုင်ငံတကာကစံထားရမယ့်လူသားတွေအတွက်လွတ်လပ်မှုနဲ့တရားဝါပြောရေးညီမျှအောင်ဆောင်ရွက်ရေးအတွက်ကြိုးပမ်းလှုပ်ဆောင်တာဖြစ်တယ်လို့သမ္မတဘရက်အိုဘားမားကစက်တင်ဘာ28ကုလသမဂ္ဂအထူးညီလာခံကြီးမှာပြောကြားခဲ့ပါတယ်။ဒါပေမဲ့တချို့သောနိုင်ငံတွေကတော့နိုင်ငံတကာလိုက်နာကြရမယ့်ဥပဒေတွေနဲ့လုံးဝဆန့်ကျင်နေတာကိုတွေ့ရပါတယ်။သူတို့ကကုလသမဂ္ဂရဲ့တွေးခေါ်မျှော်မြင်ဆင်ခြင်မှုတွေဟာခင်းနောက်ကျပြီးတော့အောင်မြင်ပေါ်ရာမရှိဘူးလို့ယူဆကြပါတယ်။သူတို့ဟာလိုအပ်ရင်အမိန့်နဲ့ကင်တွယ်ထိန်းချုပ်ရမှာဖြစ်တယ်လို့ရှုမြင်ကြပါတယ်။တဦးချင်းစီရဲ့အခွင့်အရေးဆိုတဲ့အပေါ်တွေးတောဆင်ခြင်ပုံမရပါဘူး။ဒါပေမဲ့ကိုယ့်ပြည်သူကိုကိုယ်ပြန်ကြောက်နေရတဲ့အစိုးရတွေဟာပျို့ကွဲပျက်စီးကုန်ကြရတာကိုတမိုင်းမှမြင်တွေ့နေခဲ့ကြရပြီဖြစ်ပါတယ်။အဲ့ဒီလိုတီးချာအစိုးရတွေပျက်စီးသွားခဲ့ပြီးတဲ့နောက်ခိုင်မာတဲ့အဖွဲ့အစည်းတွေကတိစောက်တဲ့အုပ်ချုပ်ရေးတွေကရေရှည်တည်ရန်ခိုင်မြဲနေကြတယ်လို့သမ္မတအိုဘားမားကပြောဆိုပါတယ်။ဆိုရရင်နိုင်ငံတကာလူမှုအတိုင်းဝိုင်းနဲ့ဥပဒေစိုးမိုးရေးပြက်ပြားနေတဲ့ဒေသတွေမှာလုံခြုံမှုရှိစေဖို့အတွက်ပူးပေါင်းလှုပ်ဆောင်ရတဲ့စွမ်းရည်ကိုပုံမအားကောင်းအောင်မြင့်တင်ပေးရမယ်။ရေရှည်ငင်းချမ်းစွာနေထိုင်လူသူတွေကိုအထောက်ပံ့ပေးရမယ်။ဩဇာအာဏာမရှိသူတွေကိုကျွန်တို့တို့ကပူးပေါင်းပြီးတော့ကာကွယ်မှုပေးကြရမယ်။ဒါထက်လည်းပိုပြီးတော့လှုပ်ဆောင်ပေးနိုင်တာတွေရှိပါသေးတယ်လို့သမ္မတအိုဘားမားကပြောဆိုပါတယ်။ယောဂါတွေမဖြစ်ပေါ်အောင်ကြိုတင်ကာကွယ်မှုပေးတဲ့လုပ်ငန်းတွေကိုကျွန်တော်တို့အတူတကွလှုပ်ဆောင်ကြရမယ်။ HIV AIDS ယောဂါပပျောက်ရေးကိုဆောင်ရွက်ရမယ်။နေနမိတ်တတ်မှတ်မှုမရှိဘဲဖြစ်ပေါ်နေတဲ့ကာယယောဂါတွေကိုတိုက်ဖြတ်ကြရမယ်။ဆင်းရဲမွဲတေမှုကိုတိုက်ဖြတ်ရမယ်။အခွင့်အလမ်းတွေကိုပိတ်ဆို့နေမှုတွေကိုဖယ်ရှားပြစ်ရမယ်လို့ဆိုပါတယ်။ဒီမိုကရေစီပါဝင်နိုင်မှုကိုလည်းအားပေးကြရမယ်။ဘာကြောင့်လဲဆိုတော့အုပ်ချုပ်ရေးမှာလူထုကိုယ်တိုင်ပါဝင်ဆောင်ရွက်နိုင်တဲ့တိုင်းပြည်တွေဟာပုံမှန်အားကောင်းကြလို့ဖြစ်တယ်လို့ပြောပါရယ်။မမှန်ကန်တဲ့အယူဝါဒတွေဆွဲကင်ချမှတ်သူတွေဟာတမိုင်းကိုညှဉ်းနွမ်းစေတယ်လို့ငါလုတ်သမျှအမြင်မှန်နေတယ်လို့အယူဆွဲရှိကြတဲ့အာဏာရှင်ကြီးစိုးတဲ့အင်ပါယာကြီးတွေဟာလည်းပျို့ကွဲပျက်စီးကြရတာပဲလို့သမ္မတအိုဘားမားကပြောပါရယ်။ဒါပေမဲ့အခုချိန်မှာမတူကွဲပြားတဲ့ခေါင်းဆောင်မှုပေးနိုင်သူတွေကိုလက်ကမ်းကြိုဆိုနေကြပါပြီ။အဲ့ဒီခေါင်းဆောင်မှုကတော့နိုင်ငံတွေအားလုံးရဲ့အကျိုးစီးပွားတွေနဲ့လူသားတွေအချင်းချင်းအပေါ်အလေးနက်ထားအတိမတ်ပြုသူတွေပဲဖြစ်တယ်လို့ပြောပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကုလသမဂ္ဂရဲ့အခြေခံချမှတ်ထားတဲ့မူဝါဒတွေနဲ့အညီနီးနီးကပ်ကပ်ပူးပေါင်းလှုပ်ဆောင်ကြဖို့တောင်းဆိုပါတယ်။အဖွဲ့ဝင်နိုင်ငံတွေအားလုံးဟာအများဆန္ဒနဲ့အညီဆက်လက်ဆောင်ရွက်နေတဲ့အထူးတန်တမန်တွေရဲ့ညဉ့်ညံရေးထိန်းသိမ်းမှုပဋိပက္ခဟန်တာရေးစတဲ့ဆောင်ရွက်ချက်တွေကိုထောက်ခံအားပေးသင့်တယ်လို့သမ္မတကပြောပါတယ်။ဒါဟာကဘာကြီးရဲ့အနာဂတ်တာယာကောင်းမွန်စေရေးတည်ကြစေဖို့အတွက်ကျွန်ုပ်တို့ပူးပေါင်းဆောင်ရွက်ကြမှာဖြစ်တယ်လို့လည်းတမရကပြောဆိုသွားကြပါမယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမက်နန္ဒာချမ်းကပြောပြမှာပါ။
စစ်သွေးကြွအဖွဲ့တွေကိုတိုက်ခိုက်နေတဲ့ဆီးရီးယားသဘုံတွေကိုတင်နန်းနဲ့လက်နက်အကူအညီပေးနေတဲ့ဒေါ်လာသန်းပေါင်း900ကုန်ကြမဲ့ပန်ဒဂွန်အစီအစဉ်ကိုသမ္မတအိုဘားမားဆိုရကဆိုင်းငံ့ထားလိုက်ပါတယ်။စစ်စင်ရေးမှာတော့အလဲအလတ်သဘောထားရှိတဲ့ဆီးရီးယားသဘုံတွေကိုရွေးထုတ်ပြီးဂျော်ဒန်၊ဆော်ဒီအာရေဗီယာ၊ကာတာနဲ့အာရဗ်စော်ဘွားများပြည်ထောင်စုတို့မှတင်နန်းတွေပို့ချမှာဖြစ်ပါတယ်။အခုအခါအစီအစဉ်ကိုရပ်ဆိုင်းထားမှာဖြစ်ပေမဲ့မြေပြင်ကအခြေအနေတွေကပုံမကောင်းမွန်လာရင်တော့အနာဂတ်မှာအခွင့်အလမ်းရှိလာနိုင်ပါတယ်လို့ကာကွယ်ရေးဝန်ကြီးဌာနရဲ့မူဝါဒရေးရာလက်ထောက်ဝန်ကြီးခရစ်စတင်ဝေါ်မတ်ကသတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံမှာဘိန်းဆိုင်ပြုံးမှုဧကရောကြသွားတယ်လို့မြန်မာကိုယ်စားလှယ်အဖွဲ့ကကုလသမဂ္ဂအထွေထွေညီလာခံမှာကြားသပတေးနေ့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဘိန်းဆိုင်ပြုံးရေးနဲ့စိတ်ကြွစေထုတ်လုပ်မှုတွေကိုနှိမ့်နှင်းရမှာအောင်မြင်မှုတွေရလာနေတဲ့တစ်ချိန်တည်းမှာပဲစိန်ခေါ်မှုတွေလည်းရှိနေတဲ့အကြောင်းကိုမြန်မာကိုယ်စားလှယ်ဦးရဲမင်းသိန်းကပြောဆိုခဲ့တာပါ။ဘိန်းဆိုင်ပြုံးမှုတိုက်ဖျက်ရေးစီစဉ်တွေမှာဒေသခံဘိန်းဆိုင်တောင်သူတွေကိုပညာပေးမှုတွေလှုပ်ဆောင်ခဲ့တယ်လို့အစားထိုးသီးနှံဆိုင်ပြုံးရေးစီမံကိန်းတွေကိုလည်းအကူအညီပေးခဲ့ကြောင်းပြောဆိုခဲ့ပါတယ်။ဒီအခြေအနေတွေကိုရင်ဆိုင်နိုင်ဖို့ရေရိုရေလက်ရေရှည်စီမံကိန်းတွေလိုအပ်တယ်လို့လည်းမြန်မာကိုယ်စားလှယ်အဖွဲ့ကပြောပါတယ်။ဒါပေမဲ့လည်းဒီနှစ်စံပိုင်းကထိုင်းနိုင်ငံဘန်ကောက်မြို့မှာပြုလုပ်တဲ့ကုလသမဂ္ဂတရားမဝင်မူရစေဝါတိုက်ဖျက်ရေးညီလာခံအတွင်း UNODC ကဒေသရင်းကမူရစေဝါအခြေအနေအားပုံမဆိုးဝါးလာနေတယ်လို့ပြောဆိုခဲ့ပါတယ်။
တဲ့ရင်ချင်းချုပ်ကိုမနန္ဒချန်ကပြပြသွားတာပါရှင်။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲကောင်ပါ။အင်ဂျင်နီယာကတော့ဇူဘဲအယ်ဒါရဲ့ဖြစ်ပါတယ်။ဂျင် ကျမကတော့အင်ဂျင်နိုင်ပါ VOE မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်ရှင်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိတိုးချက်ထုတ်လွှင့်နေပါတယ်စောင့်မျှော်နားဆင်ကြပါရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.